Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ25ရက်အင်္ဂါနေ့ညပိုင်း 9:00 AM အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.55 MHz နဲ့လိုင်းလမ်းမီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်ရေးတာဝန်ယူကင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါပြည်ထောင်နိုင်ငံပါရီမြို့တော်မှာပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအကြမ်းဖက်တိုက်ခိုက်မှုအတွင်းမှာသေဆုံးသွားခဲ့တဲ့ရဲဝင်တဲ့အတွက်အောက်မေ့ဘွယ်ဂုံပြုအခမ်းအနားဒီကနေ့ကျင်းပပြီးတော့ဒီလာမယ့်ဒုတိယအကြော့ရွေးကောက်ပွဲဝင်ကြားမယ်သမ္မတလောင်းတွေနဲ့တက်ရောက်ကြပါတယ်မြောက်ကိုရီးယားတက်မတော်ထူထောင်ခြင်း85နှစ်ပြည့်နှစ်ပတ်လည်အထိမ်းအမဲအဖြစ်နဲ့ဒီကနေ့မြောက်ကိုရီးယားနိုင်ငံအရှိချမ်းမှာစီရေးခြင်းမှုတစ်ခုလုပ်ပါတယ်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာတော့လမ်းပေးထောင်ပေါ်ပောက်ကွဲတာကြောင့်လူဆက်၄ဦးထက်မနည်းသေဆုံးသွားပါတယ်ဒီလိုမျိုးထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုရှာဖောင်နေတူပြပြပေးသွားပါမယ်ရှင
်။ကောင်းပါပြီရှင်။ဂျားဖြတ်ရွေးကောက်ပွဲအနိုင်ရ NLD ပါတီလွှတ်တော်ကိုယ်စားလှယ်၃ဦးကိုတက်ဆိုင်ရမယ်ဆန္ဒနယ်တွေမှာဝင်ပြိုင်ခဲ့တဲ့ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်လောင်းတွေကန့်ကွက်လွှားတင်တဲ့သတင်းမှာတော့
ကျန်ကုန်တဲ့နေကိတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပါတီဌာနချုပ်ကနေပြီးတော့မှဟိုဆောင်ရွက်ထားတဲ့ကိစ္စကိုတက်ဆိုင်ရမဲဌာနနဲ့
ကြန့်ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရသူဦးနန္ဒာလာမြန်မာရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ဝါရှင်တန်မြို့တော်မှာအမေရိကန်နဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံပွဲကိုတောင်းဆန်းစုကြည်အနေနဲ့တက်ရောက်မှာမဟုတ်တဲ့တဲ့တင်အမေရိကန်သမ္မတဒေါ်နယ်ထရမ့်စတင်တာဝန်ယူတဲ့ပထမရက်တရားမှာသူရဲ့ရွေးကောက်ပွဲဂရီကူဝတွေထဲကဘလောက်အကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့တဲ့တင်နဲ့ဂျမားရေးဆောင်မှာတော့အာဖရိကတိုက်အတွင်းကကင်ညာ၊ဂါနာနဲ့မလာဝီနိုင်ငံတို့မှာငှက်ဖျားယောဂါကကွယ်စီတဲ့တခုကိုစံသက်သွားမယ့်အကြောင်းတွေကြားမှာပါဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကမ်းကိုနားဆင်ရဖို့ရှိပါတယ်ခုတော့ဒီကနေ့ညပဲထိတ်တန့်ရောက်တဲ့တင်တွေကိုမခင်ဖြူတွေနဲ့ရှားဖောင်းတို့ကပြောပြပေးကြပါအောင်ရှင်
ပြည်ထောင်ငယ်ပါရီမျိုးတော်ကအထင်ကရရှောင်းစီလီစီလက်မကြီးပေါ်မှာအကြမ်းဖက်သမားရဲ့တိုက်ခိုက်မှုကြောင့်သေဆုံးခဲ့ရတဲ့ရဲဝင်တန်းအတွက်အောက်မေ့ဘွယ်ဂုံပြုခန္ဓာကိုပြည်ထောင်သမရဟောင်းနီကိုလက်စာကိုစီဝီကြီးချုပ်ဟောင်းမန်ရယ်ဗဲစတုအပြင်ဒီလာမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့သမရလောင်းတွေဖြစ်ကြတဲ့အီမန်နျူအယ်မက်ခရွန်နဲ့မရင်းလက်ဖန်တို့လည်းဒီကနေ့တက်ရောက်ကြပါရယ်ပါရီမျိုးလည်းကရှောင်းစီလီစီလက်မကြီးပေါ်မှာပြီးခဲ့တဲ့ကြာတာရင်းညပိုင်းကတနက်သမားတွေရဲ့ပြစ်ပခတ်မှုကြောင့်ရဲရာရှိတယောက်သေဆုံးပြီးတော့နှစ်ယောက်ဒဏ်ရာရခဲ့တာပါဒီဖြစ်ရဲ့အပြီးရက်ပိုင်းအတွင်းမှာကျင်းပတဲ့သမရရွေးကောက်ပွဲမှာတော့အလလက်ဝါဒီသမရလောင်းအီမန်နျူအယ်မက်ခရွန်နဲ့အမျိုးသားရေးဝါဒီမရင်းလက်ဖန်တို့တဲကတူကားမှဒီရွေးကောက်ပွဲမှာမဲအပြတ်အသက်အနိုင်ရတာမရှိခဲ့ပါဘူးဒုတိယအကြော့သမရရွေးကောက်ပွဲဝင်ရမယ့်အမျိုးသားရေးဝါဒီမရင်းလက်ဖန်က National Front Party ခေါင်းဆောင်ယာရူကနေသူဆင်းမယ်လို့တနင်္လာနေ့ညပိုင်းတို့ကကြေညာပါတယ်သူအနေနဲ့ပြည်သက်ပြည်သူအားလုံးကိုကိုစားပြုတဲ့သမရလောင်းအဖြစ်ဝင်ပြီးတော့ရှင်းပြဖို့ National Front Party ခေါင်းဆောင်တာဝန်ကနေယာယီဖယ်ပေးမယ်လို့ Fresh 2ပြည်သက်ရုပ်သံဌာနကိုပြောကြားခဲ့တာပါနိုင်ငံခြားသားအခြေချနေထိုင်သူတွေကိုမလိုလားသူ EU ဥရောပသမဂ္ဂတွေကနေတုတ်ထွက်လို့တဲ့သူလောက်လက်ရစွန်အမျိုးသားရေးဝါဒီအဖြစ်နဲ့အများကမြင်ကြတဲ့ Marine Le Pen ကသူ့ဘော်ပါတီဆွဲအမြင်ကင်းစွာပြည်စီလိုတယ်လို့ပြောကြားခဲ့ပါတယ်သူနဲ့ပြိုင်ဘက်အသက်39နှစ်အရွယ်အလယ်လက်ဝါဒီအီမန်ဂျူအယ်မက်ခရွန်ကတော့ EU နဲ့တကားဖွဲ့စီးပွားရေးမူဝါဒကိုလိုလားသူဖြစ်ပါတယ်ဒီလာမယ့်ဒုတိယတကြော့ရွေးကောက်ပွဲကိုတော့မေလ9ရက်နေ့မှာကျင်းပမှာပါရှင်
မြောက်ကိုရီးယားတမတော်တည်ထောင်ခြင်း85နှစ်ပြည့်နှစ်ပလည်အထိမ်းအမှအဖြစ်မြောက်ကိုရီးယားနိုင်ငံအရှေ့ဘက်စိတ်ကမ်းမြို့ဝါဆန်မှာတကယ့်စစ်ပွဲတစ်ခုလိုအစမ်းလက်ကျင့်ပစ်ခတ်တဲ့စစ်ရေးလက်ကျင့်မှုကြီးတစ်ခုလုပ်ခဲ့တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနကပြောပါရယ်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားအနေနဲ့ဒီအထင်ကရနှစ်ပတ်လည်နေ့မှာ6တိမ်မြောက်နျူကလ িয়ার ဆန်သက်မှုဒါမှမဟုတ်ရင်လည်းဒုံးကျည်ဆန်သက်ပစ်လွတ်မှုလုပ်နိုင်တယ်လို့ဆိုပြီးလေလာသူတွေကအစောပိုင်းခံမှန်းခဲ့ကြပေမဲ့ဒီကနေ့နောက်ပိုင်းအထိအဲ့ဒီလိုဆန်သက်မှုမျိုးတစ်ခုမှမဖြစ်ခဲ့ပါဘူးဒီကနေ့မြောက်ကိုရီးယားမှာတက်မတော်နဲ့အခမ်းအနားကျင်းပတဲ့တနေ့တည်းမှာပဲအမေရိကန်ရဲ့နျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘော USS Michigan တောင်ကိုရီးယားကိုရောက်ရှိလာခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားစစ်သင်္ဘောတွေဟာဂျပန်ရစ်တပ်သင်္ဘောတွေနဲ့ပူးပေါင်းပြီးတော့ကိုရီးယားကျွန်းဆွယ်အနောက်ဘက်ချမ်းပင်လယ်ပြင်မှာပူရဲစေလက်ကျင့်နေကြတာဖြစ်ပါတယ်။ဒီစေရလက်ကျင့်မှုတွေကိုမနက်ဖြန်ဗုဒ္ဓဦးနဲ့နောက်ပိုင်းအထိပြုလုပ်သွားမှာပါ။တချိန်တည်းမှာပဲသမ္မတထရမ့်ကလည်းဗုဒ္ဓဦးနဲ့မှာမြောက်ကိုရီးယားအရေးအဓိကထားဆွေးနွေးမဲ့အရေးတကြီးဆွေးနွေးပွဲကိုတက်ရောက်ဖို့အထက်လွှတ်တော်မှတရားကိုအင်ဖြူတော်ကိုဖိတ်ကြားထားပါတယ်ရှင်။
နေဆက်ကနေတရားမဝင်ဝင်ရောက်လာသူတွေကိုဟတ်ကြားဖို့အတွက်မက္ကဆီကိုနဲ့အမေရိကန်နေဆက်တခြားတရားကြီးတိဆောက်သွားမယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ထပ်မံကတိပြုပြောဆိုပါရယ်ဒီသတင်းပတ်တဲ့အစိုးရလုပ်ငန်းတွေရပ်တန့်မဲ့အခြေအနေမရောက်ရလေအောင်ရှောင်ရှားတဲ့အနေနဲ့တရားကြီးကုန်ကြစရိတ်ကိစ္စအခုချိန်မှာအခြေအတည်မပြောတော့ဘဲဒီနှစ်နောက်ပိုင်းအထိစောင့်မယ်ဆိုတာမျိုးပြောခဲ့တဲ့တိုင်အောင်ဒီတရားကြီးကိုတော့ရအောင်ဆောက်သွားမယ်ဆိုတာကိုသမ္မတကထပ်မံကတိပေးလိုက်ကြပါတရားကိစ္စကျွန်တော်စိတ်ပြောင်းသွားပြီလို့ပြောနေတဲ့အထူးရောက်သတင်းတွေကိုမယုံကြပါနဲ့ မူရစ်ဆေးဝါးနဲ့လူမောက်ကိုကူးတဲ့သူတွေကိုဟန်တားဖို့ဒီဒဟကြီးကိုတိဆောက်သွားပါပါလို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးထားပါတယ်။အစိုးရလုပ်ငန်းတွေလည်ပတ်ဖို့အတွက်ဘတ်ဂျက်အသုံးစရိတ်ဟာဒီလာမယ့်တောက်ကြနေ့တကောင်ချိန်ဆိုရင်တော့ကုန်ဆုံးတော့မှာပါ။ဒါကြောင့်သမ္မတထရမ့်နဲ့ကွန်ဂရက်လွှတ်တော်အမတ်တွေကြားဒီလာမယ့်စက်တင်ဘာလအထိအစိုးရအသုံးစရိတ်ရထားမှုတွေကိုညှိနှိုင်းဆွေးနွေးပြီးသဘောတူညီချက်ရယူဖို့ကရပ်ပိုင်းတာလို့ပါတော့တယ်။အခုလိုသမ္မတထရမ့်ဘက်ကဒရိုင်းကြီးကုန်ကျစရိတ်ကိစ္စကိုနောက်ဆုတ်ပေးလိုက်တာကြောင့်တခြားရေးကြီးတဲ့ကိစ္စတွေအတွက်ဆစ်ဆက်ကြီးတိုင်းမှုတွေဆက်ပြီးတော့လှုပ်သွားနိုင်မှာဖြစ်လို့တိုင်းပြည်အတွက်ကောင်းတဲ့ကိစ္စဖြစ်တယ်လို့ဆိုပြီးအထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်လွှတ်တော်မဲ့ချက်ကျူမာကကြိုဆိုပါရယ်ဒီဒရိုင်းကြီးတိဆောက်မဲ့အစီအစဉ်ကိုဒီမိုကရက်တွေကကန့်ကွက်ထားတာပါရှင်
မြန်မာနိုင်ငံတွင်ဖြစ်နေမှုတွေကြောင့်ထွက်ပြေးလာကြသူတွေလို့ဆိုတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကိုအိန္ဒိယအနာပိုင်တွေကမြန်မာနိုင်ငံဘက်ချန်ပြန်လဲပို့ဆောင်ဖို့စီစဉ်ဆောင်ရွက်နေတဲ့သတင်းတွေထွက်ပေါ်လာပြီးနောက်ဒုက္ခသည်တွေအကြားစိုးရိမ်မှုတွေတိုးမြင့်လာနေပါတယ်။အိန္ဒိယနိုင်ငံညွန့်ဒီလီမြို့ဆင်ကျင်ဘုံရပ်မှာနေထိုင်ကြတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်မိသားစုပေါင်း90လောက်ရှိပြီးတချို့ဒုက္ခသည်ကလေးငယ်တွေဟာအဲ့ဒီမှာပဲမွေးဖွားခဲ့ကြတာပါ။အကြက်တဲတွေထဲမှာနေထိုင်ကြရပေမဲ့လည်းသူတို့အတွက်လုံခြုံမှုရှိတယ်လို့ခံစားရတဲ့အတွက်မြန်မာနိုင်ငံဘက်ချန်ပြန်ပို့ခံရမှာကိုစိုးရိမ်နေကြတာပါ။ဒါပေမဲ့အိန္ဒိယနိုင်ငံမြို့တော်များမှာရောက်ရှိနေထိုင်ကြတဲ့ခက်မင်းကြီးမွတ်စလင်ရိုဟင်ဂျာဦးရေ4000လောက်ကိုမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့အိန္ဒိယမှာရှိတဲ့ဟိန္ဒူအဖွဲ့တွေကပို့ပြီးတောင်းဆိုလာကြပါတယ်။အိန္ဒိယနိုင်ငံမှာကုလသမဂ္ဂဒုက္ခသည်အေဂျင်စီအဖွဲ့ကနေမှတ်ပုံတင်ကပ်ပြထုတ်ပေးထားတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်ဦးရေ14000ရှိပါတယ်။အိန္ဒိယနိုင်ငံကိုမရောက်ခင်ဘင်္ဂလားဒေ့ရှ်မှာ1000ခိုးလုံခဲ့ကြတဲ့ဒုက္ခသည်တွေရဲ့အဆိုအရအိန္ဒိယနိုင်ငံမှာနေထိုင်ရတာဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်ရတာထက်ပိုပြီးအဆင်ပြေတယ်လို့ပြောပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တပ်ကနေအင်္ဂါနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ကချီလက်ဒေသတစ်ခုမှာဒီကနေ့လမ်းပေးချောက်ဖို့ပောက်ကွဲတာကြောင့်လူ14ဦးထက်မနည်းသေဆုံးပြီးတော့နောက်ထပ်9ဦးထိခိုက်ဒဏ်ရာရသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့နေဆက်လူမျိုးစုခရိုင် Quorum Agency မှာဖြစ်ခဲ့တဲ့ဒီကနေ့တိုက်ခိုက်မှုဟာခရီးသည်တင် bus ကအသေးတစ်စီးကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးတော့သေဆုံးသူတွေထဲမှာတော့အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အစိုးရကိုဆန့်ကျင်တဲ့တာလီဘန်ပါကစ္စတန်တာလီဘန်အဖွဲ့နဲ့ဒီဆက်ဆက်နေတဲ့စစ်သွေးကြွအဖွဲ့တခုကဒီတိုက်ခိုက်မှုကိုသူတို့လုပ်ဆောင်တာလို့ဆိုပြီးတော့အဲ့ဒီဒေသမှာရှိတဲ့လူနည်းစုရှိရာမွတ်စလင်တွေနဲ့တကောက်စီးကောက်ယူနေကြတဲ့အစိုးရဝန်ထမ်းတွေကိုရည်ရွယ်တိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်။တရားရတဲ့သူတွေအထက်မှာလုံခြုံရေးဝန်ထမ်းတဦးအပါအဝင်တကောက်စီးကောက်ခံနေသူ၄ဦးပါဝင်တဲ့အကြောင်းဒေသဆိုင်ရာအုပ်ချုပ်ရေးတာဝန်ရှိသူတွေကအတည်ပြုပြောပါတယ်ရှင်။
ဆီးရီးယားအရှေ့မြောက်ဘက်နဲ့အီရတ်မြောက်ဘက်ခြမ်းတွေမှာရှိတဲ့ကတ်တပုံတပ်ဖွဲ့တွေကိုတူရကီစစ်တပ်ကအင်ကာနစ်မနဲ့အစောပိုင်းမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။သူပုံတွေလက်နက်ခဲယမ်းတွေနဲ့ပောက်ကွဲစေနိုင်တဲ့ပစ္စည်းတွေနေဆက်တလျှောက်ကိုဖျက်ချော်ပြီးတူရကီနိုင်ငံနဲ့ဝင်ရောက်လာမှာကိုဟန့်တားတဲ့အနေနဲ့ရည်ရွယ်ပြီးဒီလေကြောင်းတိုက်ခိုက်မှုကိုလှုပ်ရတာဖြစ်တယ်လို့တူရကီစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖျက်သိမ်းခံလိုက်ရတဲ့ကတ်ဒစ္စတန်အလုပ်သမားပါတီဒါမှမဟုတ် PKK အဖွဲ့ကတပုံတွေဟာအဲ့ဒီဒေသတွေကိုသူတို့ရဲ့ဘေးကင်းတဲ့ခူးလုံရနေရာအဖြစ်အသုံးပြုနေကြပြီးအမေရိကန်ကြောထောက်နောက်ခံပေးထားတဲ့ပြည်သူကာကွယ်ရေးတပ်ဒါမှမဟုတ် YPG လိုတခြားကတ်တိုက်ခိုက်ရေးသမားတွေနဲ့ဒီအခါအားလျော်စွာဆက်ဆက်လုပ်ကိုင်မှုတွေရှိတယ်လို့တူရကီတာဝန်ရှိသူတွေကပြောပါရယ်ဆီးရီးယားပြည်ပခါကိုစောင့်ကြည့်နေတဲ့ပြည်ထောင်အခြေဆိုင်ဆီးရီးယားအရေးစောင့်ကြည့်လက်လာတဲ့လူအခွင့်ရေးအဖွဲ့ရဲ့အဆိုအရအင်္ဂါနေ့လေကြောင်းတိုက်ခိုက်မှုအတွင်းမီဒီယာသမားတွေနဲ့ YPG ကတ်တိုက်ခိုက်ရေးသမား18ဦးထက်မနည်းသေဆုံးခဲ့ကြရပါတယ်ရှင်
ဗင်နီဇွဲလားနိုင်ငံမှာအစိုးရကိုဆက်ကျင်တဲ့လူလူဆန္ဒပြပွဲတွေကြောင့်မြို့တော်ကာရာကက်စ်နဲ့မြို့ကြီးအတော်များများမှာတနင်္လာနေ့တုန်းကလမ်းမကြီးတွေပိတ်ဆို့တဲ့အထိဖြစ်သွားခဲ့ပါတယ်။လက်ဝဲရင်းသမ္မတနီကိုလက်စ်မာဒူရိုအနေနဲ့ရွေးကောက်ပွဲအသစ်တွေကျင်းပပေးဖို့ဖိအားပေးတောင်းဆိုကြတဲ့ဆန္ဒပြပွဲတွေဖြစ်ပွားနေတာဟာအခုဆိုရင်သတင်းပတ်လေးပတ်ရှိလာခဲ့ပါပြီ။ဗင်နီဇွဲလားပြည်သူတွေအနေနဲ့တိုင်းပြည်ရဲ့အနာဂတ်ကိုဘယ်လိုတည်ဆောက်သွားခြင်းနဲ့စူရာကိုဆုံးဖြတ်နိုင်ဖို့မှာရွေးကောက်ပွဲကသာတစ်ခုတည်းသောနည်းလမ်းဖြစ်တယ်လို့တိုက်ခန့်တွေကိုဥဆောင်တဲ့ဒီဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌဟူလီယိုဘော့ဂက်စ်ကဒီကနေ့ကာရာကက်စ်မြို့တော်အရှိချမ်းဘရီယိုဂျီချာခိုင်တိုပလာဇာမှာစုဝေးလာကြတဲ့လူအုပ်ကြီးကိုပြောသွားပါရယ်။လမ်းမတွေပေါ်မှာပိတ်ဆို့ဆန္ဒပြနေကြတဲ့လူအုပ်ကိုရာထဲချီတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့နိုင်ငံတော်စောက်တပ်ဖွဲ့တွေကလည်းမြို့ရဲ့နေရာအတော်များများမှာနေရာယူပြီးတော့အခြေအနေကိုထိန်းသိမ်းဖို့အသည့်အနေထားမှာစောင့်နေကြပါရယ်။အစောပိုင်းရက်တွေတော့ကတော့ဒီဆန္ဒပြသူတွေနဲ့ထိတိုက်ရေးဆိုင်မှုတွေဖြစ်ခဲ့ချိန်အတွင်းမှာလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ဘုံတွေနဲ့ရာဘာကြီးစံတွေကိုတုံးပြီးတော့တိန်နေခဲ့တာပါ။ တနိလာနေကမြို့ကြီးတချို့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းလူနည်းရောက်ထက်မင်းတိုက်ဆုံခဲ့ပြီးတော့ဒီလအစောပိုင်းတို့ကဆန္ဒပြပွဲတွေအတွင်းတိုက်ဆုံသူဦးရေဟာအခုဆိုရင်23ယောက်ထက်မင်းရှိသွားပါပြီ။နောက်ထပ်လူရန်နဲ့ချီလဲထိခိုက်ဒဏ်ရာရခဲ့တာပါ။သိပ္ပစာကေတို့ကဒီဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေအကြားရုံးရစ်ဆက်ခတ်မှုတွေအတွင်းမှာလူ1000ကျော်ဖမ်းဆီးခံခဲ့ရပြီးတော့ဒီထဲက900ကျော်ဟာဆက်လက်ထိသိမ်းခံရဆဲပဲလို့လူခွေရေးအဖွဲ့တွေကပြောပါတယ်ရှင်။
ပထမကမ္ဘာစစ်နဲ့ဒုတိယကမ္ဘာစစ်အတွင်းတည်ဆုံခဲ့ကြတဲ့ဩစတြေးလျနဲ့နယူးဇီလန်တပ်ဖွဲ့ဝင်တွေအတွက်အထိမ်းအမှတ်အဖြစ် NZ Day လို့ခေါ်တဲ့အထိမ်းအမှတ်အခမ်းအနားတွေကိုဒီကနေ့ဧပြီလ25ရက်နေ့မှာဩစတြေးလျ၊နယူးဇီလန်၊အင်္ဂလန်နဲ့တူရကီနိုင်ငံတွေအပြင်ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီမြို့မှာလည်းကျင်းပခဲ့ကြပါတယ်။ပထမကမ္ဘာစစ်အတွင်း1915ခုနှစ်ဧပြီလ25ရက်နေ့ကတူရကီတပ်တွေကိုတိုက်ခိုက်ဖို့ဂလီဘိုလီကျွန်းဆွယ်ကိုတက်လာကြတဲ့ဩစတြေးလျနဲ့နယူးဇီလန်နှစ်နိုင်ငံတပ်တွေကံအကြောင်းမလအရင်နေခဲ့ရပြီးတဆုံခဲ့ရတာကြောင့်ဒီကနေ့ကိုအထိမ်းအမှတ်ပြုပြီးနှစ်စဉ် NZD ကိုကျင်းပတာဖြစ်ပါတယ်။တချိန်တည်းမှာပဲ1940ခုနှစ်ဒုတိယကမ္ဘာစစ်ကာလဂျပန်တွေကျူးကျော်ခဲ့တဲ့စစ်အတွင်းထိုင်းမြန်မာနယ်စပ်ကရထားလမ်းကိုစစ်တပ်ပန်းတွေကိုတုံးပြီးဖောက်ခဲ့တာကြောင့်ဩစတြေးလျစစ်တပ်ပန်း1800လောက်အပါအဝင်စစ်တပ်ပန်းတွေတည်ဆုံခဲ့တဲ့အောက်မေ့ဘွယ်အထိမ်းအမှတ်လည်းဖြစ်ပါတယ်။ဒါကြောင့်လေဒုတိယကမ္ဘာစစ်စစ်ပြန်စစ်မှုတန်းဟောင်းတော်တော်များများဒီကနေ့ထိုင်းနိုင်ငံကင်ချနာဘူရီစစ်ပိမံမှာအောက်မေ့ဘွယ်အခမ်းအနားတက်ရောက်ကြပါတယ်စစ်အတွင်းဂျပန်တွေဖောက်ခဲ့တဲ့ရထားလမ်းရဲ့တစိ့တစ်ပိုင်းကိုထိုင်းနိုင်ငံကင်ချနာဘူရီအနောက်ပိုင်းမှာတွင်နိုင်ပြီးတင်မင်းတမန်ရထားလမ်းလို့လည်းခေါ်ကြပါတယ်စစ်အတွင်းဂျပန်တွေဖောက်ခဲ့တဲ့ရထားလမ်းမှာလူ9000လောက်သေဆုံးခဲ့ပြီးအဲ့ဒီထဲမှာစစ်တပ်ပန်း12000လောက်ပါမယ်လို့ခန့်မှန်းကြပါတယ်ရှင်
အမေရိကန်နိုင်ငံသားရေးဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်တစ်ခုပေါ်မှာဒီသမ္မတဒေါ်နယ်ထရန့်ပိုင်မာအလာကိုအပန်းဖြေစခန်းအကြောင်းဖော်ပြထားတာဟာသမ္မတရဲ့ပုဂ္ဂလိကစီးပွားရေးအကျိုးစီးပွားကိုကြွညာပေးနေတဲ့ဆိုတာမျိုးဖြစ်တဲ့ဆိုရဲဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်မှာတော့နိုင်ငံသားရေးဌာနကအဲ့ဒီဖော်ပြချက်ကိုသူတို့ရဲ့ဝက်ဘ်ဆိုက်ပေါ်ကနေတင်းင်းလာနေတော့ကပယ်ဖျက်လိုက်ပါတယ်။ဒီအပန်းဖြေစခန်းအကြောင်းကိုတော့ Share America လို့အမည်ရတဲ့ website ပေါ်ကနေဒီ April 4ရက်နေ့တုန်းကစဖော်ပြခဲ့တာဖြစ်ပြီး American တန်ရုံးအတော်များများရဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန်လည်မျှဝေရာကနေလူတွေပို့ပြီးသီလာကြတာဖြစ်ပါတယ်။သမ္မတအနေနဲ့ကမ္ဘာခေါင်းဆောင်တွေကိုဘယ်နေရာမှာအဲ့ခံတွေ့ဆုံခဲ့တယ်လဲဆိုတော့ပြည်သူတွေသိကိုအသိပေးလိုတဲ့သဘောထားရွယ်ချက်နဲ့အဲ့ဒီအကြောင်းအရာကိုဖော်ပြခဲ့တာဖြစ်ပြီးတော့နားလည်မှုလွဲမသလိုဖြစ်သွားလို့စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ဒီဖော်ပြထားတဲ့အကြောင်းအရာကိုလည်းပယ်ဖျက်လိုက်ပြီးဆိုတော့ကိုတော့အရင်ကဒီအကြောင်းကိုဖော်ပြထားတဲ့မူရင်းဆောက်ပါနေရာမှာအခုဖော်ပြထားပါတယ်ရှင် Direct from Washington The
Voice of America The VOA အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမခင်ဖြူထွေးနဲ့ရှားဖောင်တို့ကတင်ပြပေးသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်လာမယ့်မေလ၄ရက်နေ့မှာအမေရိကန်နိုင်ငံဝါရှင်တန်မြို့တော်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံမဲ့ပွဲကိုတောင်ဆန်းစုကြည်အနေနဲ့တက်ရောက်နိုင်မှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတဦးကပြောလိုက်ပါတယ်။ဒါဟာအမေရိကန်သမ္မတတစ် Donald Trump အစိုးရလက်ထက်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အာဆီယံ၁၀နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေပထမဆုံးအကြိမ်တရားတွေ့ဆုံကြမှာပါ။တင်ပြအပြည့်စုံကိုတော့ VOA သတင်းထောက်မှမြင်မြင်ခိုင်ကတင်ပြထားပါရရှင်။
မြန်မာနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ဟာမေလဇန်းမှာဥရောပ၄နိုင်ငံခီးစဉ်တွားရောက်ဖို့ရှိရာကြောင့်လာမယ့်မေလ၄ရက်နေ့ဝါရှင်တန်မြို့တော်မှာကျင်းပမယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်ထေလာဆန်နဲ့အာဆီယံ၁၀နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေတီးခြားတွေ့ဆုံပွဲကိုတက်ရောက်နိုင်မှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနအာဆီယံရေးရာဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်မျိုးမြင့်က VOA ကိုပြောပါတယ
်ကျွန်တော်သိတာကတော့အဲ့ဒီကာလမှာကျွန်တော်တို့နိုင်ငံကခီးရင်တစ်ခုရှိနေတယ်ဆိုတော့သူ့ကိုယ်စားတယောက်ပါလိမ့်မယ်လို့ကျွန်တော်နားလဲတာပေါ့နော်သူ့ကိုယ်စားတယောက်တက်မှာပါတယောက်တော့ပါမှာပါဒါကြောင့်လဲဆိုတော့အဲ့ဒီကာလမှာဟိုဝင်ကြီးကခြားခီးရင်တစ်ခုရှိနေတယ်ဥရောပခီးရင်ရှိနေအဲ့ဒါကြောင့်
အဲ့ဒီအစည်းအဝေးကိုဒေါအောင်ဆန်းစုကြည်ကိုယ်စားဘယ်သူတက်ရောက်မလဲဆိုတာကိုသိချမသိရသေးဘူးလို့သူကဆိုပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်ထေလာဆန်နဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံပွဲမှာကုန်သွယ်ရေးကိစ္စတောင်တီးယုတ်ပင်လယ်ရင်းကနေမြေပိုင်းခြားမှုရာဇဝတ်မှုတရားမဝင်ရောင်းဝယ်ဖောက်ကားမှုအပါအဝင်ဒေသရင်းနဲ့အာဆီယံအမေရိကန်အကြားကိစ္စတွေကိုဆွေးနွေးပွဲရှိတယ်လို့နိုင်ငံတကာသတင်းတွေမှာတော့ဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဧပြီ26ရက်နေ့ကနေ29ရက်နေ့အထိဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပမယ့်အကြိမ်30မြောက်အာဆီယံထိပ်သီးအစည်းအဝေးပွဲကိုတော့တက်ရောက်ဖို့ရှိပါတယ်။ဒါနဲ့ပတ်သက်လို့ဧပြီလ26ရက်နေ့မှာတရားဝင်သတင်းထုတ်ပြန်သွားမယ်လို့ဦးအောင်မျိုးမြင့်ကပြောပါတယ်။
ကျွန်တော်တို့26ရက်နေ့မှာဟိုသတင်းထုတ်ပြန်မှုရှိပါတယ်တရားဝင်သတင်းပေါ့နော်နိုင်ငံတော်တာဝန်ပုဂ္ဂိုလ်တွေနဲ့ဒီဒီမှာလုပ်မဲ့အချင်းအမျိုးသမီးတွေကြောင်းသတင်းထုတ်ပြန်မှုရှိတယ် အဓိကကဘာလဲဆိုရင်ကျွန်တော်တို့ဒီဖိလစ်ပိုင်ရဲ့ဒီသူရဲ့တင်းပေါ်တော့ဒီ2019ခုနှစ်မှာအာဆီယံချဲလို့တဲ့ကာလမှာဖိလစ်ပိုင်အနေနဲ့ဘာတွေဆက်လုပ်မယ်ဆိုတဲ့အဂျန်ဒါတွေပဲဆွေးနွေးမှာပါအဓိကအဖြစ်တော့
အာဆီယံထိပ်သီးအစည်းအဝေးအပြီးမှာတော့ဒွန်ဆန်းစုကြည်အနေနဲ့ဗြိတိန်ဘယ်ဂျီယံပြင်သစ်နဲ့အီတလီနိုင်ငံတွေကိုတွားရောက်ဖို့ရှိပြီးမေလထဲမှာတော့တရုတ်နိုင်ငံကိုတွားရောက်ဖို့ရှိနေတာပါအမေရိကန်နိုင်ငံသား၏ဝန်ကြီး Russ Tillerson ဟာလာမယ့်ဩဂုတ်လတည်းမှာတော့ဖိလစ်ပိုင်မှာကျင်းပမယ့်အာဆီယံနိုင်ငံသား၏ဝန်ကြီးတွေအစည်းအဝေးကိုတက်ရောက်ဖို့ရှိနေပြီးအမေရိကန်သမ္မတ Donald Trump ကတော့နိုဝင်ဘာလတည်းဖိလစ်ပိုင်နဲ့ VNN နိုင်ငံတွေမှာပြုလုပ်မယ့်ဒေသတွင်းထိပ်သီးအစည်းအဝေးတွေကိုတော့တက်ရောက်ဖို့ရှိနေပါတယ်ရှင်
။မမမြင့်ခိုင်သတင်းပေးပို့သွားတာပါ။ခုတော့မြမကြားဖြတ်ရွေးကောက်ပွဲသတင်းဖက်ဆက်ရအောင်ပါ2019ကြားဖြတ်ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလွတ်တော်ကိုယ်စားလှယ်သုံးဦးကိုတက်ဆိုင်ရမဲဆန္ဒနယ်ရီမှာဝင်ပြိုင်ခဲ့တဲ့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းတွေကကန့်ကွက်လွှာတင်တွင်းလိုက်ပါတယ်။အပြည့်စုံကတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစီသူကတင်ပြထားပါရရှင်
။ဧပြီလ1ရက်နေ့ကကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD လွတ်တော်ကိုယ်စားလှယ်သုံးဦးဟာပြဋ္ဌာန်းထားတဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုဖောက်ပြတ်တာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုဖောက်ပြတ်ထားကိုယ်စားလှယ်လောင်းတွေရဲ့ကျင့်ဝတ်တွေကိုဖောက်ပြတ်ပြီးတော့တရားမဲ့ပြုကျင့်ခဲ့တဲ့အတွက်ဆန္ဒမဲ့အများဆုံးရသွားတာဖြစ်တဲ့ဆိုတဲ့အကြောင်းပြချက်နဲ့ကန့်ကွက်လာတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးတင်ထွန်းက VOA ကိုအတည်ပြုပြောပါတယ
်ဦးလောဆယ်သုံးခုလုံးကတော့ရန်ကုန်တိုင်းဒေသကြီးရပါပဲဒီလိုမျိုးသိအရှိပိုင်းမှာသူကရှောက်ထားကန့်ကွက်လာတင်တဲ့သူကဦးနေလင်းဒီကိုင်ကျိုးပါတီကကန့်ကွက်လာတင်ခံသူက NLD ပါတီကအနိုင်ရရှိသွားတဲ့ဦးနေကျော်နောက်ဒုတိယကန့်ကွက်လာလှိုင်းသားရမေဆန္ဒနေမီပေါ့ကန့်ဟိုလျှောက်ထားကန့်ကွက်လာတင်တဲ့လူကဟိုပြည်ခိုင်မျိုးပါတီကဥတီယူအတင်ခံရတာအနိုင်ရရှိသွားတဲ့ NLD ကအိုးဝင်းမင်းနောက်တစ်ခုကတော့တတိယကန့်ကွက်လာကတော့ကော်မှုမေဆန္ဒနေကန့်ကွက်လာတင်တဲ့လူကဥကျော်စင်ဟိသူကပြည်ခိုင်မျိုးပါတီကဟိုကန့်ကွက်ကအတင်သွင်းခံရတာကတော့ဒီအနိုင်ရရှိသွားတဲ့ဥကျော်စင်ဝင်း NLD ပါတီကပေါ့အဲ့သုံးခုပဲရောက်ပါသေးတယ်
တိုင်းဒေသကြီးဒါမှမဟုတ်ပြည်내ကော်မရှင်အဖွဲ့အစည်းကလွတ်တော်ကိုယ်စားလှယ်ရဲ့အမိကိုကြီးညာတဲ့နေ့ကစပြီးတော့ရပ်ပေါင်း45ရက်အတွင်းရွေးကောက်တင်မြှောက်ခံလွတ်တော်ကိုယ်စားလှယ်တွေကိုမိသူကမဆိုပုံမှန်53အရကော်မရှင်ကဆုံးဖြတ်ပြီးတဲ့ကိစ္စကလွဲလို့စီလျော်တဲ့အကြောင်းပြချက်တွေကိုဖော်ပြပြီးတော့ကော်မရှင်ထံကိုကန့်ကွက်လွှာတင်သွင်းနိုင်တဲ့အကြောင်းရွေးကောက်ပွဲဥပဒေမှာပြဋ္ဌာန်းထားပါတယ်ကန့်ကွက်လွှာတင်သွင်းခံရတဲ့အထက်မှာတူအပါဝင်ဖြစ်တဲ့ကော်မှုမျိုးနယ်မဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥကျော်ဆွေဝင်းကတော့အခုလိုကန့်ကွက်ခံရတာကိုသူ့အနေနဲ့နားမလည်နိုင်တဲ့အကြောင်းပြောပါတယ
်။ကျွန်တော်အစင်းသားလို့မရဘူးဗျာ။ကျွန်တော်ကပါဆိုရိုးရှင်းရှင်းပဲကျွန်တော်တို့ကဟောပြောစီရင်နေတဲ့အတွက်အဲ့ပေါ့နော်။အခုလိုကိစ္စမျိုးကကျွန်တော်စဉ်းစားစဉ်းစားခက်တယ်ပေါ့ဗျာနော်။ကျွန်တော်တို့ကရိုးကောက်ဝဲကဟိုသတ်မှတ်ထားတဲ့ဥပဒေအတိုင်းပဲလေ။ကျွန်တော်စီရင်နေလေ။ကျွန်တော်တို့နေပေါ့အရှင်မြတ်ပါတီပေါ်မှာလည်းကျွန်တော်တို့ကဒါမှကျွန်တော်တုံ့ပြန်တော်စုတာကြီးကျွန်တော်မရှိဘူးလေ။
ပြည်တော်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရပုဂ္ဂိုလ်ဦးနန္ဒာလှမြင့်ကဒီကန့်ကွက်လွှာတင်သွင်းမှုဟာသက်ဆိုင်ရာကိုယ်စားလှယ်လောင်းတွေနဲ့သာဆိုင်ပြီးတော့ပါတီနဲ့သက်ဆိုင်မှုမရှိတဲ့အကြောင်း VOA ကိုပြောပါရစေ
။ကန့်ကွက်လွှာတင်နေကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပါတီဌာနချုပ်ကနေပြီးတော့မှဟိုဆောင်ရွက်ထားတဲ့ကိစ္စမှာသက်ဆိုင်ရာမဲဆန္ဒနေပြည်တော်မှာရှိတဲ့ကိုယ်စားလှယ်နဲ့ဒီဒေသခံပါတီတွေအနေနဲ့ပြောမှသူတို့တွေ့ကြုံခဲ့ရတဲ့ရုပ်ောက်ပကလာမှာတွေ့ကြုံခဲ့ရတဲ့ဒီဖြစ်ဖြစ်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှသူတို့ကရွေးကောက်ပွဲကော်မရှင်ကိုတိုက်ရိုက်ကန့်ကွက်ကြတာလေဆိုတော့အဲ့ဒီကန့်ကွက်တဲ့အကြောင်းတရားနဲ့ပတ်သက်ပြီးအခါကျတော့မှသူတို့နေမီဒီကတွေပေါ်မှာဘယ်လိုဖြစ်ပေါ်လဲဆိုတဲ့အနေအထားပေါ်မှာသုံးသပ်ပြီးတော့တင်တာပ
ါတက်ဆိုင်ရာကိုယ်စားလှယ်လောင်းတွေကကန့်ကွက်လွှာတင်တာဖြစ်ပြီးတော့ပါတီနဲ့တိုက်ရိုက်မဆိုင်တဲ့သဘောမျိုးဦးနန္ဒာလှမြင့်ကပြောပေမဲ့လည်းကော်မှုမျိုးနယ်ပြည်ခိုင်ဖြူပါတီကပြန်ကြားရေးတာဝန်ခံဦးမြတ်ဟိန်းကျော်ကတော့ဂျာဖြတ်ရွေးကောက်ပွဲမှာတိုင်ခင်လေးမှာနိုင်ငံပိုင်ရုပ်မြင့်တန်ကြားကနေဒေါ်ဆန်းစုကြည်မင်းကုန်းပြောခဲ့တာကိုထောက်ပြပြီးတော့ကန့်ကွက်လွှာတင်တဲ့သဘောမျိုးပြောပါတယ
်။အဲကိုပါတီတော်နေရာတိုက်တင်တယ်ဆိုတော့ကဟိုပါတီကကန့်ကွက်တာကအဲ့ဒီနေ့မတိုင်ခင်မှာဟိုအစိုးရဖွဲ့ရနေပြီးတော့ဟိုနိုင်ငံပိုင်မီဒီယာကနေပြီးတော့မဲဆစီရတဲ့ကိစ္စပါ။အဲဒီချိုတီးတက်ဒီချိုဆွေဝင်းကိုဟိုကန့်ကွက်လွှာတင်တာမဟုတ်ဘူး။အဲ့ကန့်ကွက်လွှာထဲမှာတင်တဲ့ဥစ္စာကဒီမဲဆစီရတဲ့ကိစ္စ။အဲဒေါ်ဆန်းစုကြည်ကမဲဆစီရတဲ့ကိစ္စကိုသူကပို့ဒီကိစ္စကနေတရားဝင်ကောက်ဝင်လာတဲ့ဟာလေအဲ့ဒါကမျိုးနယ်ကဟိုရွေးကြွက်ဝေးကောက်ကကော်မရှင်အဲဟိုဒီဟိုအားလုံးကိုဒီမျိုးနယ်တွေအားလုံးကနေပြီးတော့ကော်မရှင်တွေဒီကိုယ်စားလှယ်တွေအားလုံးကနေပြီးတော့လည်းတင်တယ်ပါရီကနေပြီးတော့ဒီထုတ်ပြန်ထားတာရှိတယ်နော်အဲ့ဒါပါပဲတိရဒီမျိုးနယ်မှာရှိတဲ့ကိုယ်စားလှယ်ချင်းကောက်ဝင်လာတဲ့အောင်မဟုတ်ဘူး
ပြည်ခံဖြူပါတီအနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့မင်းကုန်းအပေါ်မှာကန့်ကွက်လွှာတင်သွင်းသွားမယ်လို့စောပိုင်းကပြောဆိုထားပေမဲ့လို့ပါတီရဲ့တရားဝင်ကန့်ကွက်လွှာအခုချိန်အထိရွေးကောက်ပွဲကော်မရှင်ထံကိုရောက်မလာသေးဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွင်းမှုကအတည်ပြုပြောဆိုပါရယ် ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကိုကန့်ကွက်လွှာတင်သွင်းနိုင်တဲ့တမရဲ45ရက်ပြည့်ပြီးတဲ့နောက်မှာအဲ့ဒီကာလအတွင်းလက်ခံရရှိထားတဲ့ကန့်ကွက်လွှာတွေကိုခုံရုံးဖွဲ့ပြီးတော့စီစစ်ဆောင်ရွက်သွားရမယ်လို့ရွေးကောက်ပွဲဥပဒေမှာပြဋ္ဌာန်းထားတဲ့အတွက်လာမယ့်မေလလယ်အတွင်းမှာအခုတင်သွင်းတဲ့ကန့်ကွက်လွှာတွေကိုစီစစ်ဆောင်ရွက်ရမယ်သဘောရှိပါတယ်။အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဟာပြီးခဲ့တဲ့2018ကြားဖြတ်ရွေးကောက်ပွဲမှာလွှတ်တော်အစဉ်စဉ်လစ်လက်မဲဆန္ဒနဲ့19နေရာတဲက18ခုမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အမတ်နေရာ9နေရာအနိုင်ရရှိခဲ့ပါတယ်။ပြည်ခိုင်ဖြိုးပါတီကတော့ကြားဖြတ်ရွေးကောက်ပွဲကျင်းပတဲ့လစ်လက်နေရာ19နေရာမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့2နေရာအနိုင်ရရှိခဲ့ပါတယ်ခင်ဗျာ။
ကိုစီသူသတင်းပေးပို့သွားတာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ပါအောင်မယ်လာမယ့်စနေနေ့ဧပြီလ29ရက်နေ့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်စတင်တာဝန်ယူခဲ့တဲ့ပထမရက်ပေါင်း100ပြည့်မဲ့အချိန်မှာပဲသူ့ရဲ့ရွေးကောက်ပွဲကတိကဝတ်တွေထဲကဘလောက်အကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့အပေါ်အကြည့်အနဲ့ဆွေးနွေးဝေဖန်မှုတွေထွက်ပေါ်လာပါတယ်1933ခုနှစ်ကမ္ဘာစီးပွားပြက်ကပ်ပေးကြီးအစိုးရအဆုံးကြုံတွေ့ရချင်းဒီပြဿနာကိုဖြေရှင်းနိုင်ရေးဥပဒေတွေထုတ်ပြန်ဆောင်ရွက်ခဲ့ရတဲ့ကာလသမ္မတ Franklin Roosevelt လက်ထက်ကစလို့ပထမရက်တရအတွင်းအောင်မြင်မှုတွေကိုဆန်းစစ်တိုင်တာတဲ့တလေကိုစပြီးတော့ကျင့်သုံးခဲ့ကြတာပါဒါအပြင်အတိုက်ခံဒီမိုကရက်တွေအနေနဲ့လဲသမ္မတအသစ်ပေါ်ချင်းကပ်မှုတွေနဲ့ပတ်သက်ပြီးဆန်းစစ်ရမယ့်အချိန်လည်းဖြစ်ပါတယ်လို့ VOA သတင်းထောက်ဂျင်မလုံးသတင်းပေးပို့ထားပါတယ်မတင်ငီထိုက်ကပြောပြပေးမှာပါ
ဒီကာလတွေအတွင်းကျင်းပကြတဲ့လွှတ်တော်ဆိုင်ရာအမေအဖြစ်ဆွေးနွေးခန်းတွေမှာတော့ဒီမိုကရက်တစ်ဘက်ကပြောအားဆိုအားပို့သားပါတယ်။သမ္မတထရန့်ကိုထောက်ခံကြတဲ့အာရီဇိုနာအထက်လွှတ်တော်အမတ်ဂျက်ဖလိတ်တို့လိုရီပပ်ဘလစ်ကန်တွေအပေါ်ဝေဖန်ထိုးနှက်နေကြတာပါ။ရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ဂျက်ဖလိတ်ကအခုလိုပြောပါတယ
်။ There are some things that I agree with President Trump.
သမ္မတထရန့်နဲ့သဘောထားတိုက်ဆိုင်တဲ့အချက်တွေရှိသလိုသဘောမတူတဲ့အချက်တွေလည်းရှိပါတယ်။
သမ္မတထရန့်ကအခွန်ပေးဆောင်ထားတဲ့ဆက်ရွက်စည်းတမ်းတွေထုတ်ပြန်ပေးဖို့ညှင်းဆန်ထားတဲ့အပေါ်ကန့်ကွက်မှုတွေမှာလည်းဒီမိုကရက်တွေပါဝင်ခဲ့ကြပါတယ်။နောက်သမ္မတထရန့်အပေါ်လူထုအကြိုက်ကိုစမ်းသပ်မှုတစ်ခုအဖြစ်ရှုမြင်ကြတဲ့လာမယ့်ဇွန်လဂျော်ဂျီယာမှာကျင်းပမယ့်လွှတ်တော်ဆိုင်ရာအထူးရွေးကောက်ပွဲပေါ်မှာလည်းအာရုံစိုက်ထားကြပါတယ်။ဒီမိုကရက်ပါတီရဲ့သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့သူအထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကတော့ပါတီကိုအားဖြည့်ရင်းနဲ့ပတ်သက်ပြီးနယ်လက်ခီးစဉ်တစ်ခုမှာအခုလိုပြောဆိုပါတယ
်
ဒီမိုကရက်တစ်ပါတီကိုပြန်လည်တည်ဆောက်တဲ့သဘောကအခြေခံလူထုအခြေပြုပါတီတစ်ခုဖြစ်အောင်အောက်ခြေအစဉ်စဉ်ကနေဆုံးဖြတ်လုပ်ကိုင်နိုင်မဲ့ပါတီတစ်ခုဖြစ်အောင်လှုံ့ဆော်တာဖြစ်ပါတယ်
သမ္မတထရန့်ပေါ်ဒီမိုကရက်တစ်ဘက်ကခါခါတီးတီးဆန့်ကျင်နေကြတဲ့အချိန်မှာပဲအစိုးရအသုံးစီအခက်အခဲကြုံတွေ့လာရမယ့်အရေးရှောင်ရှားနိုင်ဖို့လွှတ်တော်မှာဒီမိုကရက်တစ်ရဲ့အကူအညီရရေးသမ္မတထရန့်ဘက်ကဆောင်ရွက်လာရပါတယ
် As far as keeping the government open I think we
ခုချိန်ထိအစိုးရကိုဆက်ပြီးလက်ပတ်နိုင်အောင်ထိန်းထားသလိုအစိုးရကိုဆက်ပြီးလက်ပတ်စည်းကျင်နေတယ်လို့ထင်ပါတယ်သဘောတူကြတယ်မဟုတ်လားဗျာ
ဒီမိုကရက်တစ်ရဲ့အစွမ်းကုန်ဆန့်ကျင်မှုတွေကြောင့်သမ္မတထရန့်အနေနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်မျှော်လင့်ချက်ကတော့မရေမရာဖြစ်နေတယ်လို့ Brookings Institute ကသုံးသပ်သူဆာရာဘင်ဒါကပြောပါတယ
် And I think Democrats have taken the lesson that cooperating and
less ဘူအရတွေကိုတကယ်တမ်းမလိုလားပဲပူးပေါင်းဆောင်ရွက်တာတွေကပါတီအထွတ်အကျိုးမရှိစေဘူးဆိုတာကိုဒီမိုကရက်တွေသင်ခန်းစာရထားတယ်လို့ကျွန်မထင်ပါတယ်ဒါကြောင့်လည်းပူးပေါင်းဆောင်ရွက်ရေးအတွက်ဒီမိုကရက်တွေအပေါ်မှာနိုင်ငံရေးအရာဖိအားတွေသိမ့်မရှိပါဘူးရှေ့လျှောက်လေပူပေါင်းဆောင်ရွက်မှုတွေတိတ်တွေ့ရလိမ့်မယ်လို့ကျွန်မမထင်ပါဘူ
း Republican တွေချမ်းမှာလဲချမ်းမှာရေးဆောင်ရှောက်မှုနောက်တခြားကိစ္စတွေအပေါ်မှာသဘောထားကွဲပြားနေတာတွေနဲ့သမ္မတထရန့်ရင်ဆိုင်နေရတာလို့ Brookings Institute က William Galston ကပြောပါတယ
် You want your strategy as president to
သမ္မတတူအနေနဲ့မိတ်ဆွေကိုညီညွတ်ညွတ်ရှိစေခြင်းပြီးရန်သူတွေကိုခွတ်ထုတ်ခြင်းနဲ့မဟာဗျူဟာမျိုးလိုချင်ပါပါကိုချင်တီတော့သမ္မတလုတ်ခဲ့တာတွေကပြောင်းပြန်ဖြစ်နေပါတယ်သူ့အနေနဲ့ရည်ရွယ်မထားပါဘူးဒါပေမဲ့သူကဒီတိုင်းလုတ်ခဲ့တာပ
ါသမ္မတထရန့်ပေါ်ဒီမိုကရက်တို့မိကုံရန်ကုံစန့်ကျင်နေတာတွေက NDA ရှိလာနိုင်တယ်လို့ဂျော့မေဆင်တက္ကသိုလ်က Jeremy Meyer က Skype ကနေတဆင့်အခုလို့ပြောပါတယ
် Resist all the time every wayis probably not the right strategy for the Democratic Party as a whole.
တချိန်လုံးပုံစံမျိုးစုံနဲ့ဆန့်ကျင်နေတာကလည်း Democrat Party အတွက်မှန်ကန်သင့်တော်တယ်မဟာဗျူဟာတော့မဟုတ်ပါဘူး။နိုင်ငံမှာကတခုခုပြပြသားသားဖြစ်စေခြင်းပြီးတခြားပါတီတွေအနေနဲ့အလဲလက်လန်းကိုရပ်တာကိုလည်းတွေးကျင်နေကြတာပါ
။သမ္မတထရန့်ရဲ့အစိုးပိုင်းကာလနိုင်ငံရေးစံတဝါဝါဆောင်ရွက်ချက်တွေအပေါ် Democrat တွေရဲ့တခင်းနဲ့ဆန့်ကျင်မှုတွေကပြီးခဲ့တဲ့နှစ်က Hillary Clinton ရွေးကောက်ပွဲရှုံးနိမ့်ခဲ့ပြီးတဲ့နောက်ပါတီပုံရိပ်ကိုပြန်ပြီးတိဆောက်နေတဲ့ Democrat Party တွင်စီလုံးရေးဆောင်ကျင်းပြီးမဲ့အကြောင်းဖြစ်လာမဲ့သဘောလည်းရှိနေပါတယ်ရှင်
။မတင်ထိုက်တင်ပြသွားတော့ပါရှင်။အခုတော့ကျမ်းမာရေးဆောင်မသဘောတင်ပြပါအောင်မယ်။
အာဖရိကတိုက်အတွင်းကနိုင်ငံ၃နိုင်ငံဖြစ်တဲ့ကင်ညာ၊ဂါနာနဲ့မလာဝီတို့မှာငှက်ဖျားယောဂါကာကွယ်ဆေးအသစ်တစ်ခုကိုစမ်းသပ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကကြေညာလိုက်ပါတယ်။ငှက်ဖျားယောဂါပြန့်နှံ့မှုမြင့်မားတာနဲ့တခြားယောဂါတွေကိုကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေအခိုင်အမာရှိနေပြီးသားဖြစ်တဲ့အတွက်အဲ့ဒီနိုင်ငံတွေကိုရွေးချယ်တာဖြစ်ပါတယ်။အင်္ဂါနေ့မှာကြာရောက်တဲ့ကုလသမဂ္ဂကမ္ဘာငှက်ဖျားယောဂါတိုက်ဖျက်ရေးနဲ့မတိုင်ခင်မှာကြေညာလိုက်တာဖြစ်ပါတယ်။ဒီနှစ်ငှက်ဖျားယောဂါတိုက်ဖျက်ရေးနဲ့အတွက်ဆောင်ပုဒ်ကတော့ကာကွယ်ရေးအတွက်ကိုတွန်းအားပေးဖို့ဖြစ်ပါတယ်။ VOA သတင်းထောက် Henry Richwell သတင်းပေးပို့ထားတာကိုရှားဖောင်းကပြောပြထားပါတယ်ရှင်
။ငှက်ဖျားယောဂါဟာကမ္ဘာပေါ်မှာအသေးအပြောက်အများဆုံးယောဂါတွေထက်ကတစ်ခုဖြစ်နေရှိနေဆဲဖြစ်ပြီးနှစ်စဉ်ကလေးငယ်တန်တဝက်နီးပါးတည်ဆုံကြပြီးအများစုကအာဖရိကတိုက်မှာဖြစ်ပါတယ်။ဒါကြောင့်မို့ RTSS လို့ခေါ်တဲ့ကာကွယ်ဆေးအသစ်တစ်မျိုးကိုစံတာဖို့ကကြီးမားတဲ့အောင်မြင်မှုလမ်းစာတစ်ခုဖြစ်ပါတယ်။2018ခုနှစ်နဲ့2020ပြည့်နှစ်ကြားကင်ညာ၊ဂါနာနဲ့မလာဝီနိုင်ငံမှာရှိတဲ့ကလေးငယ်3သိန်း6တောင်းကိုကာကွယ်ဆေးထိုးပေးနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ WHO ဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာမက်ချီဒီဆိုမော်တီကအခုလိုပြောပါတယ်
။ We're very appreciative that GSK the pharmaceutical company that is developing
ဆက်ကလာအတွေ့အခမဲ့ဆေးထုတ်ပေးမယ်ဒီကာကွယ်ဆေးကိုထုတ်တဲ့ GSK company ကိုကျမတို့သိကိုကျေးဇူးတင်ပါတယ်အာဖရိကမှာလက်တလုံးကာကွယ်ကုသမှုပေးနေတဲ့အစီအစဉ်တွေထဲမှာဒီကာကွယ်ဆေးထိုးခြင်းကိုထည့်သွင်းသွားမှာဖြစ်ပါတယ်ငှက်ဖျားယောဂါကာကွယ်ဆေးထိုးခြင်းဟာအရေးပါတဲ့နည်းလမ်းတစ်ခုအဖြစ်နဲ့ဆောင်ရွက်နေချိန်မှာငှက်ဖျားယောဂါကိုဟန့်တာကာကွယ်ပေးတဲ့တခြားနည်းလမ်းတွေကိုလည်းလိုအပ်နေအောင်ပါပဲလို့Imperial College London တက္ကသိုလ်ကဒေါက်တာ Thomas Chacha ကပြောပါတယ်။ချင်းကနေဖြစ်လာတဲ့ငှက်ဖျားယောဂါကူးစက်မှုရဲ့အဓိကလမ်းကြောင်းကိုပိတ်ပင်နိုင်မဲ့အကောင်းဆုံးနည်းလမ်းကိုလည်းသူကအခုလိုတိုင်တာပြောဆိုပါတယ်
။ Currently the majority of control is through the use of bed nets but
လောလောဆယ်မှာတော့အများစုကဆေးစိမ်ချင်းအောင်အသုံးပြုပြီးကာကွယ်ကြပါတယ်။ဒါပေမဲ့ချင်းတော်မှာဖျန်းထားတဲ့ချင်းနိုင်စည်းကိုချင်းတွေကခံနိုင်ရှိလာတာကြောင့်စိုးရိမ်မှုတွေတိုးလာပါတယ်။ဒီနေ့အလုပ်ဖြစ်ပေမဲ့နောက်ပိုင်းမှာမကာကွယ်နိုင်တဲ့အဖြစ်မျိုးရှိကောင်းရှိလာနိုင်ပါတယ်။ဒါကြောင့်ချင်းတွေကိုတုတ်တင်မှုနီလန်းအစ်တွေလိုပါတယ်။ချင်းနံကိုဆေးဖြန်းတဲ့နီးသစ်တွေ၊ဆေးဝါးအစ်တွေနဲ့ကာကွယ်ဆေးအစ်တွေလိုအပ်ပါတယ်
။2000ပြည့်နှစ်နဲ့2015ခုနှစ်အကြားငှက်ဖျားယောဂါကြောင့်ကမ္ဘာတဝန်းတည်ဆုံမှုအရေးအတွက်3ပုံ2ပုံရော့ကျလာပါတယ်။တနည်းနည်းတစ်ချိန်ချင်းမှာဒီယောဂါကိုအမြင့်ပြအောင်လုပ်နိုင်မယ်၊ကာကွယ်ဆေးတစ်မျိုးထုတ်လုပ်နိုင်မယ်လို့လည်းမျှော်လင့်ရပါတယ်။ဒေါက်တာ Thomas Churchill ကအခုလိုပြောပါတယ်။
Hopefully one day we will have a vaccine that's good enough.
ဒီနေ့နေ့မှာတော့အမြင့်ပြနိုင်မဲ့ဒီကောင်းမွန်တဲ့ကာကွယ်ဆေးမျိုးရရှိလာမယ်လို့ကျွန်တော်မျှော်လင့်ပါတယ်။လောလောဆယ်မှာရှိထားတဲ့ကာကွယ်ဆေးတွေကအတော်လေးကိုကောင်းပေမဲ့ဒီငှက်ဖျားကူးစက်ယောဂါကိုလုံးဝအမြင့်ပြတဲ့အထိတော့မလုပ်နိုင်သေးပါဘူး။နောက်ဆုံးလေ့လာချက်တွေအရတော့ဈေးတစ်ပိုင်းထိထိရောက်မှုရှိသလိုအချိန်နဲ့အမျှထိရောက်မှုလည်းရှိပါတယ်
။ကဘာတဝမ်းမှာရှိတဲ့အဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကွန်ရက်တွေကကူညီပံ့ပိုးပေးတဲ့ဂါနာ၊ကင်ညာနဲ့မလာဝီနိုင်ငံတွေကကာကွယ်ဆေးထိုးစံတမှုအစည်းအဝေးဟာဒေါ်လာတန်း90ကုန်ကြမှာဖြစ်ပါတယ်။ဒီစံတမှုအောင်မြင်တဲ့ဆိုရင်တော့ဒီကာကွယ်ဆေးကိုကမ္ဘာတဝန်းရရှိအောင်ပို့မှုကျေပြန့်တဲ့ယင်းနည်းမြုပ်နှံမှုတွေလိုအပ်မှာဖြစ်ပါတယ်ရှင်
။ရှားဖောင်းစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေနေ့စဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံကနေကြည့်ရှုနားဆင်နိုင်ကြပါတယ်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ VOA American အသံရဲ့ဒီကနေ့ညဖက်10နာရီထိဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line မီတာ24-25ရိုးကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင်လဲ burmese@voanews.com ကိုရေးသားပေးပို့နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line တို့မီတာ24 32နဲ့40ရိုးမှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဧပြီလ25ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနာဆင်ကြားရမှာပါခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
နဘာကြလွတ်တော်ရနာပြည်လွတ်တော်အမတ်ဒီဝါရှင်တန်မြို့တော်ကိုပြန်ရောက်လာတဲ့အချိန်မှာအစိုးရသုံးစိတ်တက်တန်းတူရေးဒီပြုဖို့အရေးပေါ်လုပ်ရမယ်တာဝန်ကဆောင်ဆိုင်နေပါတယ်အသုံးစိတ်ကိုလာမဲ့တော့ကြာနေနောက်ဆုံးထားလွတ်တော်အဒီပြုမပေးနိုင်ဘူးဆိုရင်အစိုးရလုပ်ငန်းဆောင်တာတွေတစ်စိတ်တစ်ပိုင်းရဆိုင်ရနိုင်ချေရှိနေပါတယ်တကယ်လို့အစိုးရသုံးစိတ်ကိုသာဒီတစ်ပတ်ထဲမှာလက်မှတ်မထိုးနိုင်ဘူးဆိုရင်သမ္မတဒေါ်နယ်ထရန့်အနေနဲ့သမ္မတအဖြစ်တာဝန်ယူတဲ့ရည်တရာအတွင်းအစိုးရလုပ်ငန်းတွေရဆိုင်တာကိုကြုံရတဲ့အမေရိကန်သမိုင်းရဲ့ပထမဆုံးသဘာဝဖြစ်လာပါလိမ့်မယ်။သူကတော့ခြေနေကောင်းတယ်လို့ထင်ပါတယ်ဆိုပြီးပြောဆိုနေတာပါ။သဘာဝအိမ်မျိုးတော်ကလည်းစိုးရင်ပြီးတော့ထဲထိပ်ပြပြဖြစ်ဖို့မလိုသေးပါဘူးလို့ဆိုနေပါတယ်။အိမ်မျိုးတော်ပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဇာကအခုလိုပြောပါတယ်
။ Those discussions have been ongoing.
နောက်ဆုံးသမတ်တဲ့အချိန်နီးလာပြီဆိုတော့အောက်လွတ်တော်နဲ့အထက်လွတ်တော်ခေါင်းဆောင်နေကြမှာဒီကိစ္စဆက်ပြီးဆွေးနွေးနေကြပါတယ်
။အခြေခံကတော့လွတ်တော်ကဒီပြုပြီးတော့သမတ်ထရမ့်လက်မှတ်ရေးထိုးမယ်အစိုးရသုံးစိတ်ဥပဒေကြမ်းရှိထားပြီလားဆိုတာပါသမ္မတကသူ့ရဲ့မဲဆန္ဒရှင်တွေကိုဂရီးပေးထားတဲ့အတိုင်းလုပ်ဖို့လောလောဆယ်သုံးရမယ်ငွေတွေအတွက်ကိုတောင်းခံထားပါတယ်အမေရိကန်နဲ့မက္ကဆီကိုနယ်ကြားမှာတတိုင်းကာယံမှုအတွက်ကုန်ကြစိတ်မျိုးတွေပါကယ်လီဖိုးနီးယားထက်လွတ်တော်အမကမလာဟဲရစ်ကတော့ဒီကိစ္စကိုအပြင်းထန်ကန့်ကွက်ပါတယ်လူထုနဲ့တွေ့ဆုံပွဲတွေမှာမက္ကဆီကိုနယ်ကြားတတိုင်းခတ်ဖို့သုံးစိတ်ကိုဘလို့ပဲဖြစ်ဖြစ်ကန့်ကွက်မယ်လို့ဂရီးပေးနိုင်မလားဆိုပြီးတချို့ကမေးမြန်းတယ်လို့ထဲလတော်အမကမလာဟဲရစ်ကလည်းစိတ်ချပါသူမဖြစ်မနေကန့်ကွက်ပါမယ်လို့ဂရီဘေးပြောဆိုနေပါတယ
် Yes without any doubt
Republican Party ဝင်တွေထဲမှာတော့မက္ကဆီကိုနယ်ကြားတိုင်းခံရေးကိစ္စကိုခိုင်မာထောက်ခံနေကြပါတယ်ဒါပေမဲ့လည်းအားလုံးကတင်းကျပ်တကြွထဲထောက်ခံကြတာမျိုးတော့မဟုတ်ပါဘူး Florida ပြည်နယ်ထဲလတော်အမမက်ဂရူဗီတို့ကတော့အသုံးစိတ်ကိစ္စဒီပြုဖို့ရေးအကြီးအကျယ်ချင်းများနေတဲ့ကိစ္စတွေကိုလောလောဆယ်မှာဘေးဖယ်ထားစီကျင်းပါတယ်နိုင်ငံတကာမှာစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့အချိန်အမေရိကန်အစိုးရရဲ့လုပ်ငန်းတွေရပ်ဆိုင်တာမျိုးကလက်မခံသင့်တဲ့ကိစ္စလို့သူကပြောဆိုနေပါတယ်အစိုးရတာဝန်ရှိသူတချို့ကတော့နေကြားတရားဆောင်ရေးအသုံးစိတ်ကိစ္စတွေကိုစိတ်ရှည်ကြဖို့ရည်ညွှန်းပြောဆိုနေပါတယ
်
အမေရိကန်ရှေ့နေချုပ် Jeff Sessions ကတော့ဒီတိုင်းဆောက်ဖို့ကျွန်တော်တို့လိုပါတယ်လွှတ်တော်ကလည်းဆုံးသက်မှာဒီပြုမယ်လို့ယုံကြည်ပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါဒီသတင်းပတ်ထဲမှာအစိုးရလုပ်ငန်းတွေရပ်ဆိုင်သွားနိုင်တဲ့အန္တရာယ်ကိုရှောင်လွှဲတဲ့အနေနဲ့ Republican လွှတ်တော်အမတ်တွေဘက်ကတတိုင်းဆောင်ရေးတွေသုံးစိတ်ကိစ္စကိုလာမယ့်အောက်တိုဘာလကစမယ်နောက်နေ့ဗန္နာရီနေ့အထိရွှေ့ဆိုင်ထားနိုင်ပါတယ်။ဘာပဲဖြစ်ဖြစ်လွှတ်တော်နေရာစလုံးကို Republican တွေအများစုထိန်းချုပ်ထားတဲ့အချိန်မှာလူနည်းစု Democratic Party ဘက်ကဘယ်လိုဥပဒေမျိုးကိုဖြစ်ဖြစ်ပိတ်ပင်ဟန်တားဖို့ရမှာမဟုတ်ပါဘူး။ Theory ရ Republican တွေအနေနဲ့ဘယ်လိုသုံးစိတ်ဥပဒေမျိုးကိုမဆိုသူတို့လိုချင်တဲ့အတိုင်းတည်ပြုနိုင်တဲ့အနေအထားဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ရှင်းနေချုပ် Javier Vassara ကတော့ ABC ရုပ်သံကိုခုလိုပြောပါတယ
်။ The minority cannot kill or pass a bill.
လွတ်တော်အတွင်းလူနည်းစုတွေကအသုံးစရဥပဒေကိုအထမမြောက်ဟန်တားနိုင်မှာမဟုတ်ပါဘူး။သူတို့ကလူနည်းစုတွေပါပဲ။အများစုကသာလုံနိုင်တဲ့ကိစ္စပါ။ဒါပေမဲ့အများစုကလည်းတညီတညွတ်ထဲလက်တွဲမလုံနိုင်ဘူးဆိုရင်တော့ဒါကအစိုးရလုပ်ငန်းတွေရပ်ဆိုင်မှုဖြစ်လာတာပါပဲ။
အစိုးရလုပ်ငန်းတွေရပ်ဆိုင်ရမယ်ဆိုရင်မဖြစ်မနေလဲပတ်ရတဲ့လုပ်ငန်းမျိုးတွေကလွဲလို့တခြားအစိုးရလုပ်ငန်းဆောင်တာတွေအားလုံးကိုရပ်ဆိုင်ရမှာဖြစ်ပါတယ်။အမျိုးသားပန်းချံတွေပေးလိုက်ရမှာဖြစ်ပြီးစစ်ဌာနချုပ်နဲ့တခြားအမျိုးသားလုံခြုံရေးဆိုင်ရာလုပ်ငန်းဆောင်တာတွေကတော့ဆက်ပြီးလဲပတ်မှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြတော့တာပါ။ခုတစ်ခါမှာတော့ထုတ်လုပ်သူမတင်ငီထိုက်နဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင်။
တော်ရရှိမြတ်မြတ်
မြန်မာနိုင်ငံမှာဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်အကောင့်ထက်အစိုးရကျုံ့ရလိမ့်မယ်ဆိုပြီးမကြာခဏဆန့်ကျင်ကန့်ကွက်တာတွေကျုံ့ရလိမ့်ရှိပါတယ်။စွန့်ရင်လိုအပ်ချက်ဖြည့်ဆည်းဖို့ရေကာတာစောက်တာ၊ကြောင်မွေးသွေးတူပေါ်တာအစစီးပွားရေးစုံတွေတိစောက်တာမျိုးတွေအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတဲ့ပြဿနာမျိုးတွေကိုဘယ်လိုကွာကွယ်သွားမလဲ၊ထိခိုက်နေနိုင်မှုတွေနေပေါင်းဘယ်လိုလုပ်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။အခုတော့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့လေလိုင်းမော်ကိုရောက်နေပြီဆိုတော့ဆွေးနွေးပွဲကိုစတင်ပါတယ်။အရင်ဆုံးကတော့ဒီရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွတ်တော်မဲ့ဥပဒေသန်းအုံးရဲ့တဘောတော့ကြားကြမှာလေတခြားမဟုတ်ပါဘူးရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းအခုဆိုကြောက်ဖြူစီမံကိန်းတို့လိုမျိုးတွေစီမံကိန်းတွေစနေပြီဆိုတော့ဒီလိုဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့လေရေဘူးအပြင်ဖွံ့ဖြိုးရေးစီမံကိန်းတွေဆိုတာကတော့တိုင်းပြည်ဖွံ့ဖြိုးအောင်လုပ်တဲ့ကိစ္စပါဒါပေမဲ့မကြိုက်ကြတာအဓိကဘာကြောင့်များလဲဥပဒေသန်
းကျွန်တော်တို့ KSS ပေါ့နော်ဒီဖွံ့ဖြိုးရေးစီမံကိန်းတွေကိုလုပ်တဲ့အခါမှာကျွန်တော်တို့အရင်ဆွေးဆွေးရလက်ထက်ကပေါ်ပြီးတော့ကျွန်တော်တို့ပြင်းပြင်းမြင်သာမှုအားနည်းပါတယ်ပြည်သူတွေကိုချပြမှုအားနည်းပါတယ်ဆိုးကျိုးကောင်းကျိုးကိုခံစားရတာကပြည်သူတွေဖြစ်တော့အများချင်းအဲ့ခေတုံးကဆိုရင်ရေးပါတာပဲလူကြီးနဲ့ယူပေါက်တာမလူကြီးမှုဆိုတော့အဲ့လိုတွန်းအားတွေနဲ့ကျွန်တော်အချက်ကန်ပြီးတော့ခိုင်းစေတဲ့အတွက်နဲ့ဒီစီမံကိန်းတွေဖြစ်လာရတယ်အဲ့ဒီပုံမှာဆိုးကျိုးတွေအများကြီးဖြစ်ခဲ့တယ်ဆက်စားချင်းဆိုးကျိုးကတော့ညီအသိသိမှုပေါ့အဲ့မှာရွာလုံးကျိုးကြောင်ချရာတို့နောက်ဆက်တဲ့ပြဿနာတွေဆက်တိတ်ဆက်တိတ်ဖြစ်လာတယ်။ဒီဒေသခံတွေလည်းမကြိုက်တာကသူတို့ရဲ့အလုံငန်းခွင်တွေဆုံးချုံသွားတယ်။သူတို့ရဲ့ဒေအန်ရီတွေကြုံလာရတယ်။ရေထုညင်ညာမှုဒေထုညင်ညာမှုမြေကြီးပြက်စီးမှုတွေစသဖြင့်ပေါ့နောက်ဆက်တွဲအကျိုးကျေးဇူးတွေအများကြီးပဲပေါ့။သူကနိုင်ငံတော်ကဝင်ဝေရတယ်။တစ်ဖက်ကဖွံ့ဖြိုးရဆိုပေမဲ့ဒေသအတွက်ဒီဒေသခံပြည်သူတွေအတွက်ကျွန်တော်တို့ကထိခိုက်နေတာရှိပါတယ်။စာဝန်တွေကစသူတို့ရဲ့ရှေ့အနာကပျောက်ဆုံးတဲ့အထိဆိုးကျိုးတွေကိုခံစားရတာဒေသခံပြည်သူတွေဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်အကျိုးအတွက်လုပ်တယ်ဆိုပေမဲ့ဒေသခံတွေရဲ့အကျိုးမပါပဲဒေသခံတွေရဲ့အကျိုးပြည့်စည်ရပြည့်စည်ကြောင်းဖြစ်လာတာညားတဲ့အတွက်နဲ့ဒေသခံတွေကအဲ့လိုပဲကန့်ကွက်နေရတာဖြစ်တယ်လို့ကျွန်တော်ကတော့ယူဆပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တီးဦးကတော့ဒီရှမ်းတောင်သူလက်သမားကွန်ရက်ကဦးဆိုင်ဆန်ရေးပါဦးဆိုင်ဆန်ရေးရဲ့သဘောထားကိုဆွေးနွေးပါအောင်ခင်ဗျာဟုတ်ကဲ့ဦးဆိုင်ဆန်ရေးကြားလားမသိခင်ဗျာဟုတ်ကဲ့ဦးဆိုင်ဆန်ရေးကြားလားမသိဟု
တ်ကဲ
့ဟုတ်ကဲ့ဦးဆိုင်ဆိုင်ကျွန်တော်တို့တော့ဒီအခုပေါ်လေဒီဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်ပြီးတော့မကြာခဏကန့်ကွက်မှုတွေရှိတယ်ဆိုတော့အဓိကလူတွေအနေနဲ့မကြိုက်ကြတာဘလို့အခြေအနေမျိုးကြောင့်မကြိုက်ကြတာလဲဦးဆိုင်ဆိုင်ရဲ့သဘောထားဆွေးနွေးပါအောင်ခင်ဗျာဟုတ်ကဲ့ဦးဆိုင်ဆိုင်ရဲ့တန်လိုက်ရတိတ်မကောင်းဖြစ်နေပါလေကျွန်တော်ပြန်ပြီးဆက်သွယ်ဖို့ကြိုးစားကြည့်ရမယ်ကျွန်တော်တို့ကိုဆွေးနွေးဖို့အတွက်ကိုပေါ်စာတွေ Facebook ကနေဒီ message တွေပို့ထားတာတချို့လည်းရှိပါတယ်ဒါတွေကိုအရင်ဆုံးဖော်ပြကြပါတယ်တူဦးကတော့ကျွန်တော်တို့ဒေါက်တာကျော်စိန်ဆိုပြီးကျွန်တော်တို့ကိုအီးမေးလ်ပို့ထားတာပါသူကတော့ဖွံ့ဖြိုးရေးအထူးလိုအပ်ပြီးလုပ်ကိုလုပ်ရမှာပါတဲ့မြန်မာတွေကမိမိဒေသနဲ့လယ်တို့ရာတို့ကိုအလွန်မြန်လို့ရပါတယ်တင်းအောင်လယ်ထဲမှာခူးသွင်းမြုပ်နယ်လေးရှိပါတယ်ဖွံ့ဖြိုးရေးလုပ်ငန်းတွေဖြစ်တဲ့ဆက်ယုံဆိုင်ခင်းရုံးတွေအတွက်မြေယာတွေတိမ့်တဲ့အခါမခြေလှမ်းမှုတွေစတော့တာပါပဲဒေသခံတောင်သူတွေခင်ဗျာရုံးရောက်ခတ်ရောက်နဲ့ကြားရတာမကောင်းပါဘူးလေအလွန်အကြီးတန်းအယုတ်ဆိုးပါတယ်တောင်သူလယ်သမားမြေမရှိရင်ဘာနဲ့လှုပ်ရှားရမလဲဆိုတာကြိုတင်စဉ်းစားထားတင်ပါတယ်မြေသိမ်းတော့မယ်ဆိုရင်ဒေသခံတွေရဲ့သဘောထားကိုအရင်နားထောင်စေချင်ပါတယ်။နောက်မှသူတို့ရဲ့စာဝတ်နေရင်းနဲ့ရှင်သန်ရေးနိုင်ငံအတွက်အကျိုးမြတ်သဘောပတ်ဝန်းကျင်ထင်းသိမ်းဘက်ဆောင်တောင်းဆောင်စဉ်းစားသင့်ပါတယ်။ဒေသခံတွေအကျိုးလိုလုပ်နိုင်တာမျိုးဆိုရင်နှုံးနှစ်ဖက်သားစာတာဖြစ်မှာမို့ဦးစားပေးသင့်ပါတယ်။ဒေယာပိုင်းမှာပြည်ရင်းပြည်ပရင်းနှီးမြှုပ်နှံမှုအားနည်းနေတဲ့အတွက်တိုးတက်အောင်စာရွက်သင့်ပါတယ်ဆိုပြီးသူကဆွေးနွေးပါတယ်။နောက်ကျွန်တော်တို့ဆွေးနွေးဘက်တွေကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်။တူဦးကတော့ဦးချင်းမြင့်မှာအုံတွင်မြို့ပါဦးချင်းမြင့်ရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဆရာကျွန်တော်တို့လေဟိုအထူးသဖြင့်လွန်ခဲ့တဲ့25နှစ်လောက်ကကျွန်တော်တို့ဒီကျွန်တော်ရေစကားနဲ့ပြောရရင်တော့ဓာမိုးပြီးတော့ဟိုကျွန်တော်တို့တရုတ်ဆောင်ပြီးတော့ဓာမိုးပြီးအုပ်ချုပ်ခဲ့တဲ့အစိုးရဆိုတဲ့ပုံကိုယ်တွေတက်တက်ကကျွန်တော်တို့တိုင်းရိုက်ကျွန်တော်တို့ပြည်သူလူထုရဲ့ပြန်စားတာကြောက်တန်ရွှေငွေပရမများလေးလည်းတော်တော်လေးပြုတ်လက်ထဲကိုပါသွားပြီးတော့ဆရာရယ်အခုတော့ကျွန်တော်တို့ဟိုလူထုကရွေးချယ်တင်မြှောက်တဲ့ဒီမိုကရေစီစနစ်အရာငါနဲ့တကြိမ်တတန်းရွေးချယ်တဲ့အစိုးရပေါ်လာပြီဆိုတော့ကျွန်တော်အနေနဲ့ဝန်တာစရာတော့ဖြစ်ပါတယ်ဒါပေမဲ့လွန်ခဲ့တဲ့အစိုးရဆိုတဲ့ပုံကူလေးလက်ထက်ကအာဏာရှင်တွေလက်ထက်ကချုပ်ဆိုခဲ့တဲ့စာချုပ်စာရံတွေကဒီနေ့ဒီအသက်ဝင်နေဆိုတော့ဒါကြီးကလည်းကျွန်တော်တို့အတွက်စိတ်ပျက်စရာကြီးပေါ့ဆရာရဲ့အဲ့ကြောင့်ဆရာရဲ့ခုကျွန်တော်တို့ပညာရှင်တွေရောကျွန်တော်မေးချင်တာပေါ့လေကျွန်တော်တို့သတင်းမီဒီယာတွေတဆင့်ကြားရပါတယ်တောင်တရုတ်ပင်လယ်ဘူးလည်းတရုတ်ကအကုန်လုံးဒူပိုင်နေဟိုကျွန်တော်တို့တခြားနိုင်ငံတွေကလည်းသူတို့ပိုင်နေအငင်းပွားနေတဲ့အခါမှာ ဖိလစ်ပိုင်နိုင်ငံအားလည်းတို့ကျွန်တော်တို့နိုင်ငံတကာခုံရုံးတို့ပြောတဲ့အစ်မြင့်တဲ့ခုံရုံးကိုတိုင်တန်းတယ်တင်ပြတယ်အဲဒီခံမှာကျွန်တော်တို့စလုံးဝကြားလိုက်ရပါတယ်မီဒီယာတစ်ဆင့်ကျွန်တော်တို့ဖိလစ်ပိုင်နိုင်တယ်လို့ပြောတယ
်ဟို
အဲ့ဒီဟာကိုလည်းအခုတရုတ်ကမလိုက်နိုင်ဘူးဆရာရေ
โอเค
အဲ့ဒီတော့လေကျွန်တော်တို့ဒီဂရီကုတ်တွေကလွန်ခဲ့တဲ့အာဏာရှင်ဆိုရချုပ်ဆိုခဲ့တဲ့ဂရီကုတ်တွေကိုကျွန်တော်တို့ဒီနေ့မြန်မာလူထုကရွေးချယ်ထားတဲ့ဆိုရမလိုက်နိုင်ရင်ဘယ်လိုဖြစ်နိုင်မှာလဲအဲ့ဒါလေးသိချင်တာပါဆရာ
โอเคကျေးဇူးပါဟိုတခုတော့ရှိပါတယ်ကျွန်တော်တို့ကအဓိကဆွေးနွေးရဒီမြန်မာနိုင်ငံကဒီဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်ပြီးကျွန်တော်တို့ကဆွေးနွေးရဆိုတော့ဗောလေဟိုဟိုတိုက်ပိုင်လန်ဟိုဆက်နွယ်လာတဲ့ချိန်ကျရင်တော့ဟိုဖြေကြပါလိမ့်မယ်เนาะကျွန်တော်နောက်တစ်ခုကကျွန်တော်တို့ဒီမှာဆွေးနွေးပွဲအတွက်ကိုနောက်ထပ်စာလေးပို့ထားတာတချို့ရှိပါတယ် Facebook ကပို့ထားတဲ့စာတချို့ပါနားလောက်ဖတ်ပြပေးပါဦးခင
်ဗျဟုတ်ကဲ့ပါရှင်တယောက်ကတော့ဒေါက်တာကျော်ရှိန်ပါရှင်ဖွံ့ဖြိုးရေးအထူးလိုအပ်ပြီးလုပ်ကိုလုပ်ရမှာပါမြန်မာတွေဟာမိမိ
ဖတ်ပြီးသွားပြီ
ဟုတ်ကဲ့ဖတ်ပြပေးပါဟုတ်ကဲ့နောက်တယောက်ကကိုအောင်ကျော်ပါတခုလိုချင်ရင်တခုတော့ဆွန့်လွတ်နစ်နာခံကြရတာလောကဓမ္မရာတရားပါပဲတဲ့အကျိုးများရချင်ရင်အပွန်းပယ်တော့တီးခံရမှာပါဆုံးရှုံးနိုင်ချေအနည်းဆုံးဖြစ်အောင်စီမံရမှာပါတဲ့ဂျပန်ဆူနာမီကိစ္စစဉ်းစားကြည့်ပါအနှုမျိုးဓာတ်ပေါင်းဖို့မလုပ်ရရင်လျှက်စစ်ပါဝါဘဲကရမလဲနိုင်ငံရဲ့လျှက်စစ်ပါဝါရဖို့လှုပ်ခဲကြတယ်ဒါကိုကြည့်ပါမာဒလာမန္တလာဒုတိယကမ္ဘာစစ်ရှုံးနိုင်ငံကယနေ့ခေါင်းမော့နေနိုင်ပါပြီ။ကဲဘာလို့ကြမလဲတဲ့အမောင်တဲမှာခြောင်ခိုငိုက်ပြီးတော့အိတ်နေရင်တော့သူများစားတာခံရမယ်ပြင်းပြင်းထန်ထန်စဉ်းစားကြပါလို့ရေးထားပါရရှင်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီဥဆိုင်ဆိုင်ရေးပြန်ပြီးဆက်သွယ်လို့ရပါပြီ။ဥဆိုင်ဆိုင်ရေးကတော့ဒီရှမ်းတောင်သူလယ်သမားကွန်ရက်ကဖြစ်ပါတယ်။ဆိုတော့ဥဆိုင်ဆိုင်ရေးဆက်သွယ်ကျွန်တော်တို့ဥဆိုင်ဆိုင်ရေးနဲ့ဆက်သွယ်ပြတ်သွားလို့ပါ။ဟိုဆက်သွယ်ဥဆိုင်ဆိုင်ရေးကိုပနာမအနေနဲ့ဆွေးနွေးစီချင်တာကကျွန်တော်တို့ဖွံ့ဖြိုးရေးစီမံကိန်းတွေဆိုတာရေဘူးအားဖြင့်တိုင်းပြည်ဖွံ့ဖြိုးအောင်ရည်ရွယ်တာပါပဲ။ဒါပေမဲ့ဒါတွေကိုလူတွေမကြိုက်နိုင်ဖြစ်နေတာ။ဘာကြောင့်များလဲဆိုတော့အရင်ဆွေးနွေးပြပါခင်ဗျ။
အဲ့ဒါကျတော့ကျွန်တော်ဟိုအကြေတဝင်းတော့မဆွေးနွေးနိုင်ဘူး။ကျွန်တော်ဒီတောင်ွေပိုင်လဲနဲ့ပတ်သက်တဲ့အပဲကျွန်တော
်ဟုတ်ကဲ့ပြောပါခင်ဗျ။ဟုတ်ကဲ့
။ဟုတ်ကဲ့ကျွန်တော်ရှမ်းတောင်သူတွေအများကြီးနေနေတယ်ဗျ။ကျွန်တော်ရှမ်းမြောက်ကပါဒီဘော
ဟုတ်ကဲ့
ကြားပါရနော
်ဟုတ်ကဲ့ကြားပါတယ်ဦးဆိုင်ဆိုင်ပြောပါခင်ဗျ။
ဒီတော့ဒီပိုက်လိုင်းချတန်းတဲ့ယူအာတွေအများကြီးညံ့မှုရှိတယ်ဗောဗျာ။အင်းတလုံးဆိုရင်အင်းရောမြေရောဆိုဆက်ငါတင်းတဲ့ယူစီပြည်တယ်ဗျာ
။ဟုတ်ကဲ
့ဟုတ်ကဲ့အခုကဒီအင်းခဲရတဲ့လူတွေဆိုရင်ဒုက္ခရောက်တာဗောဗျာအင်းနဲ့ဓမ္မဆောက်နိုင်နေနေရလဲမဝယ်နိုင်အဲ့လိုအများကြီးခက်ခဲကျင်နေဗျာ
။ဟုတ်ကဲ့ကျေကျေးဇူးပါဦးဆိုင်ဆိုင်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဦးဆိုင်ဆိုင်ကျွန်တော်တို့နောက်ထပ်အခုဒီမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook ကနေပေးထားတဲ့ပုံစံတွေရှိပါသေးတယ်နားလောက်ပဲဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့နောက်တရားဖော်မှာမလား
ဟုတ်ကဲ့ဦးဆိုင်ဆိုင်ဟိုတယ်လီဖုန်းခိုင်းထားပါခင်ဗျရပါတယ
်ဟုတ်ကဲ့ရှင် Facebook ကဒီတယောက်ကတော့ဒေဇာလင်းလို့ခေါ်ပါတယ်နိုင်ငံဖွံ့ဖြိုးရေးအတွက်စွမ်းအင်လိုအပ်ချက်ကိုဖြည့်ဆည်းဖို့စီမံကိန်းတွေတိစောက်အကောင့်ထဲပေါ်တဲ့အခါကြောင်မီသွေးကထုတ်ရတဲ့ထားအပေးစက်ယုံတွေကဆိုးကျိုးများစေပါတယ်။ဒါကြောင့်ဒီလိုစက်ယုံမျိုးတိစောက်ဖို့ကတော့အားမပေးပါဘူး။နိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်မှုမြန်ဆန်နေတုံနေနေတယ်ဆိုတာကလည်းလျှက်စစ်စွမ်းအင်သုံးဆွဲနိုင်မှုအပေါ်မှာတည်မီနေတယ်လို့ယူဆမိတယ်။ဒီလိုအပ်တဲ့လျှက်စစ်စွမ်းအင်ကိုရေအားလျှက်စစ်နဲ့သဘာဝတန်ခွေစွန့်ပစ်ပစ္စည်းလောင်စာတွေကပဲအဓိကထုတ်ယူသုံးဆွဲမှာတင့်တော်မယ်လို့တွေးမိပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းတစ်ခုကိုအကောင့်ထဲပေါ်တဲ့နေရာမှာဆုံးရှုံးပျက်စီးမှုကတော့တွန်တွဲပြီးပါတတ်ပါတယ်။ပြည်သူတွေအပိုင်းကလည်းပဲထစ်ကနဲဆိုကန့်ကွက်တာတွေမလုပ်သင့်ပါဘူး။လောလောဆယ်ဆုံးရှုံးလိုက်ရတာနဲ့နှောင်ထွက်ပေါ်လာမယ့်အကျိုးအမြတ်ကိုချင့်ချိန်ပြီးမှကန့်ကွက်စေချင်ပါတယ်။ထို့အတူပဲအစိုးရဘက်ကလည်းပဲရေကာတာတည်ဆောက်မဲ့စီမံကိန်းတစ်ခုကိုချမှတ်တော့မယ်ဆိုရင်တဘာဝဝန်းကျင်ထိခိုက်မှုအနည်းဆုံးနေရာကိုရွေးစေချင်ပါတယ်။သို့တော့အရေးကိုလိုချင်ရင်နေဘူးကားဆောင်းဆိုတဲ့စကပုံအတိုင်းဖွံ့ဖြိုးတိုးတက်မှုအတွက်စွမ်းအင်ကဏ္ဍဖွံ့ဖြိုးစေချင်ရင်တော့ရေကာတာများများတည်ဆောက်မှလာလိုအပ်သောစွမ်းအင်ကိုဖြည့်ဆည်းနိုင်မယ်လို့ယူဆမိပါကြောင်းဆိုပြီးတော့ရေးထားပါရရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ဟိုတခုရှိတာပေါ့လေဒီတဘာဝပတ်ဝန်းကျင်ကိုထိခိုက်မှဆိုလို့ကန့်ကွက်တာတွေရှိတယ်။ဆော့ဆော့ဦးဆိုင်ဆိုင်ကြီးလည်းပြောသားပါတယ်ဒေသခံတွေဟိုအတွက်ကိုတော်တော်ဒုက္ခရောက်တယ်ဆိုတော့ဒီလိုလူမှုအတိုင်းဝိုင်းကိုထိခိုက်မှဆိုလို့မကြိုက်တာတွေရှိတယ်။ဒါပေမဲ့ဖွံ့ဖြိုးလာရင်လည်းတစ်ဖက်မှာဟိုခံစားရမယ့်ကိစ္စတွေရှိနေတာတွေရောဟိုထက်မတွက်တင်ဘူးလားဆရာဦးဖေတန်းတော်ဆွေးနွေးပြပါဦးခင်ဗျာ
ဒါတော့ကျွန်တော်တို့ဒီဖွံ့ဖြိုးရေးလုပ်ငန်းနဲ့ဒီအဲ့လိုတိခိုက်နေတာမျိုးရေဆိုတော့ဟိုအနေနဲ့အများအချိမှာပါပဲဒါပေမဲ့လောလောဆယ်ဘဝရည်ရွယ်အတွက်အခက်အခဲဖြစ်သွားတဲ့သူတွေကိုတော့ကျွန်တော်တို့မေ့ထားလို့မရဘူး
ဟိုဆိုတော့နိုင်ငံတကာနိုင်ငံလုံးတိုးတက်လာမယ့်အတိုင်းအတာမှာရေရှည်သွားရမယ့်ကိစ္စဖြစ်တယ်ဥပမာအရင်ဆိုရလက်ထက်တွေကတော့စီမံကိန်းအများကြီးလုပ်ခဲ့တယ်အဲဝင်ငွေလည်းအများကြီးရခဲ့တယ်ဒါပေမဲ့နိုင်ငံတိုးတက်သလားဆိုရင်တော့အဲ့အရာကြီးကမိခွန်းကြီးဖြစ်လာတယ်အဲဆိုတော့လောလောဆယ်နိုင်ငံတိုးတက်ဖို့ဆိုတာကရေရှည်သွားရမယ့်ကိစ္စဒီမှာဘဝပြည့်နေတာကလက်ရှိအဲ့ဒေတာမှတည်နေတဲ့ဒေတာခံရတဲ့ကိစ္စညအဲ့ဒီပေါ်မှာကျွန်တော်တို့လုပ်ငန်းတစ်ခုကိုစတင်တော့မယ်ဆိုရင်ဒေတာခံဒီကုဒါကဒီမှုပေါင်းဝင်ကြီးနော်တဘာဝပေါင်းဝင်ကြီးမပြည့်စုံအောင်ဒီကုမ္ပဏီတွေပေါ့နော်နောက်ပြီးနိုင်ငံတော်ဆိုရဒါတွေကိုချိုးတင်ကောက်ွယ်ဖို့စီမံရေးချဖို့ဒေတာခံတွေကိုရှင်းပြဖို့အများကြီးလိုအပ်တယ်ဒုတိယချက်အဲ့ဒါကိုအဲလောက run ဖြစ်လာတဲ့အချိန်ခါမှာလည်းအဲ့ဒီမှာဆိုးကျိုးတွေပေါ်လာတယ်အဲ့ဒီဆိုးကျိုးတွေနဲ့ပတ်သက်ပြီးတော့လည်းကောက်ွယ်ဖို့အစီအစဉ်တွေလုပ်ထားတင်တယ်အဲနောက်ပိုင်းမှာဖြစ်ပေါ်လာမဲ့ဆိုးကျိုးတွေဒီအတွက်အဲဆိုးကျိုးတွေအတွက်လည်းကျွန်တော်တို့အစိုးရနဲ့စီမံကိန်းတွေလုပ်ထားရမယ်ဆိုတော့လောလောဆယ်လုပ်ရမှာကတော့ဒီဒေတာခံတွေရဲ့မျက်နှာရည်တဲ့အိရှာတွေကမှစာဝန်ကြီးကအစနော်ဒုတိယဒေတာရဲ့ဖွံ့ဖြိုးရေးအစအဲ့ဒါတွေကိုနိုင်ငံတော်ကပလန်ချပြီးတော့ဟိုလုပ်ပြနေတယ်လို့ကျွန်တော်တို့မြင်တယ်တနင်္ဂနွေလုံးဖွံ့မဖြိုးခင်သူတို့ဒေတာမှာထိခိုက်ပျက်စီးမှုတွေကိုကျွန်တော်တို့ကြိုတင်ကာကွယ်ရမယ်သူတို့ဒေတာရဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုကျွန်တော်တို့ဟိုစီမံကိန်းတွေပလန်ချပြီးတော့လုပ်ဆောင်ရမယ်အဲ့ဒီအပိုင်းကအရေးကြီးပါတယ်ပြီးတော့ကျွန်တော်တို့ကဟိုနောက်မှဖြစ်လာမယ့်ကိစ္စကတော့ထားပါတော့လောလောဆယ်ဒီလူတွေကဘဝမပြတ်ဘူးတော့အစိုးရမှာလုံးဝတာဝန်ရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဦးပဲတန်ကျေးဇူးပါကျွန်တော်ဦးဆိုင်ဆိုင်ရေးကိုလည်းပြန်ပြီးမေးချင်ပါတယ်ဦးဆိုင်ဆိုင်ရေးကိုအနေနဲ့အခုဆော့ဆော့ပြောသလိုပေါ့လေဒေသခံတွေဟိုဒုက္ခရောက်ကြရတယ်အခုဒီစီမံကိန်းတွေစမယ်ဆိုတော့ရွှေရပြောင်းသွားပေါ့လေမြေသိမ်းရသိမ်းကိစ္စရေဆိုတော့ဒီနေရာမှာဦးဆိုင်ဆိုင်ရေးကိုအနေနဲ့ဟိုရေရှိမှာတော့ဒါဖွံ့ဖြိုးရေးလုပ်ငန်းတွေဆိုတော့ဒေသတွင်းမှာတိုင်းပြည်အတွက်ကိုအကျိုးရှိကောင်းရှိနိုင်တဲ့စီမံကိန်းတွေဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါပေမဲ့လက်တလောဆော့ဆော့ဆရာဦးပေတန်းကတော့ဆွေးနွေးသွားပါတယ်ဒီလူတွေရဲ့စာဝတ်နေရေးနေထိုင်ရေးစတဲ့ဒီလိုကြုံလာတဲ့ပြဿနာတွေဖြေရှင်းဖို့ဆိုတော့ဦးဆိုင်ဆိုင်ရေးတို့အနေနဲ့ကတော့ကိုယ်တိုင်လက်အိုက်ဒေသမှာရှိနေတဲ့ဒေသခံတွေအနေနဲ့ဟိုဘယ်လိုမျိုးအခုလက်တလောဖြစ်နေတဲ့ကြုံနေရတဲ့ပြဿနာတွေကိုဟိုအစိုးရပဲဖြစ်ဖြစ်ပေါ့လေဒီသက်ဆိုင်ရာကုမ္ပဏီတွေလုပ်ငန်းတွေပဲဖြစ်ဖြစ်ဘယ်လိုမျိုးတာဝန်ယူစေခြင်းလဲဘယ်လိုမျိုးဖြေရှင်းပေးစေခြင်းလဲ
အဲဒီမှာလည်းကျွန်တော်တို့တခါမိပြီပြဒီတော့ချန်ပီယံဝင်ကြီးချုပ်မှတခါသာတော့တင်ပြီဒီကိစ္စကဒီဒါဝန်ယူမှုကချန်ပီယံရဲ့အစိုးရဒါဝန်ယူရလားဒါမှမဟုတ်နိုင်ငံတော်ကဒါဝန်ယူတာဒါမှမဟုတ်လဲဒီရုပ်ပိုင်လိုင်းကဒါဝန်ယူလားအဲဒီမှာကျွန်တော်သာတော့တင်နေတယ်ဒါမှအကြောင်းမပြမှုပြကျွန်တော်ဘာဖြစ်လဲ2023ဒီလ5ရက်မှာကျွန်တော်တော့တင်ပြတယ်ချန်ပီယံဝင်ကြီးချုပ်ဘာမှလည်းအကြောင်းမပြမှုက
ြဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့အခုတော့ဒီ Facebook ပေါ်ကလာတဲ့စာတချို့ထပ်ပြီးတော့ပေါ်ပြခြင်းပါတယ်ဒီဇောင်းကတော့ဟိုကိုထွန်းမြင့် email ပါကိုနန်းလောင်မှာဖတ်ပြပေးပါဦးခင်ဗျစာတော့နည်းနည်းရှည်တယ်သူစာ
ဟုတ်ကဲ့အစိုးရလုပ်သမျှကိုပြည်သူတွေကလိုက်ကန့်ကွက်နေတယ်လို့တချို့ကပြောနေကြတာကြားတော့စိတ်မကောင်းဖြစ်ရပါတယ်။ပြည်သူတွေဘက်ကကန့်ကွက်ရတဲ့အခြေအနေရှိနေပါတယ်။အရင်ကအစိုးရများရဲ့စီမံကိန်းများဟာပြည်သူတွေအတွက်အကျိုးမရှိတဲ့အပြင်နှီးမျိုးစုံနဲ့လဲသိမ်းရသိမ်းမှုများအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုများစွာကျူးလွန်ခဲ့တာပါ။အစိုးရလုပ်သမျှစီမံကိန်းကြီးများဟာပွင့်လင်းမြင့်တမှုမရှိခြင်းကလည်းပြည်သူတွေကန့်ကွက်ရမယ့်အချက်တစ်ချက်ဖြစ်ပါတယ်။ရရှိလာတဲ့အမြတ်အစွန်းတွေကိုလည်းပြည်သူတွေမခံစားခဲ့ရပါဘူး။ဖွံ့ဖြိုးရေးစီမံကိန်းတွေဘလောက်လောက်လောက်ပြည်သူတွေကတော့ဆင်းရဲနေတော့မို့ပြည်သူတို့အနေနဲ့တကယ်၍အစိုးရကစီမံကိန်းကြီးတွေလုပ်မယ်ဆိုရင်ပွင့်လင်းမြင်သာရှိစွာလုပ်ရမှာဘာလုပ်မှလဲဘသူနဲ့လုပ်မှလဲဘယ်ဒေသမှာလုပ်မှလဲအမြတ်အစွန်းဘလောက်ရှိမှလဲပြည်သူတွေအတွက်ကောင်းကျိုးဆိုးကျိုးဘလောက်ရှိနိုင်လဲတဘာဝပတ်ဝန်းကျင်ဘလောက်ထိခိုက်နိုင်လဲစသည်ကစားလို့ပြည်သူကိုပွင့်လင်းမြင်သာစွာချပြစေချင်တာပါအရင်အစိုးရဆက်ဆက်ကပြည်သူတွေရဲ့သဘောထားကိုပြစ်ပယ်ခဲ့လို့ပြည်သူများရဲ့အကျိုးတိုင်းပြည်တိုးတက်မှုမရှိခဲ့တာလူတိုင်းသိပါယခုအစိုးရတည်လက်ထက်မှာတိုင်းပြည်နဲ့ပြည်သူအကျိုးကိုရှေ့ရှုသောအဖြစ်ပြည်သူများရဲ့သဘောထားကိုအလေးထားစေချင်ပါတယ်တိုင်းရင်းသားဒေသတွေမှာပြုလုပ်မဲ့အကြီးစားစီမံကိန်းတွေဆိုရင်ပြည်နယ်သားများ၏သဘောထားကိုအဓိကအလေးထားသင့်ပါတယ်။ဥပမာမြစ်ဆုံစီမံကိန်းလိုကချင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားတွေဘာမှမသိလိုက်တာမျိုးမဖြစ်စေချင်ပါဘူး။နောက်ဆုံးအနေနဲ့တောင်းဆိုချင်တာကတော့အစိုးရအနေနဲ့စီမံကိန်းလုပ်မယ်ဆိုရင်ပြည်သူများအပေါ်ပွင့်လင်းမြင်သာမှုရှိပေးပါ။ပြည်သူသဘောထားကိုအလေးထားပါလို့တောင်းဆိုချင်ပါတယ်တဲ့ရှင
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်တစ်ယောက်ကတော့ Facebook ကနေပို့ထားတာပါ။သူကတော့သူ့ရဲ့အကောင့်ကတော့ဥညာဏတစရိုးတရုပ်ဆိုတဲ့အကောင့်ပါရှင်မှာသူကတော့ဆောက်လုပ်မဲ့နေရာဒေသခံတိုင်းသားပြည်သူတွေအတွက်ဒေသဖွံ့ဖြိုးရေးကိုရေရိုးရေရှည်ဘယ်လိုပဲပုံလုပ်ပေးမယ်ဒေသခံတွေအတွက်ရေရိုးအလုပ်ကိုင်ခွင်လန်းဘယ်တိုင်းတာထိရစေရမယ်ကျန်းမာရေးကဏ္ဍပညာရေးကဏ္ဍမှာလက်တွေ့ဘယ်ခြေနေတိရောက် ရေရိုအမကန်ချက်တွေပေးမယ်စသဖြင့်တာဝန်ရှိသူတွေကကွင်းစင်ပြီးဒေသခံပြည်သူတွေကိုသဘောပေါက်နားလည်အောင်ရှင်းပြပေးမယ်ရေရှည်တွေလည်းပြုလုပ်ရမယ်စီမံကိန်းရဲ့ရာခိုင်နှုန်းဘလောက်ကိုဒီဒေသဖွံ့ဖြိုးရေးမှာအသုံးပြုမယ်စသဖြင့်အမကန်ချက်ပေးပြီးရှင်းပြနိုင်တော့အဆင်ပြေမယ်လို့ထင်ပါတယ်ပြည်သူအများစုဒေသခံတွေစိုးရိမ်နေတာကကိုယ့်ဒေသကဟာတွေအကုန်လုံးထောက်ယူသွားပြီးပြည်ထောင်စုဆိုတဲ့နာမည်တက်လောက်သွားဒေသခံတွေကြတော့မြင်သာမြင်မကျင်ရတဲ့ဘဝရောက်နေရလို့တဘောမတူနိုင်လားလို့ထင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဆရာဦးပေတန်းကြီးဟိုဒီနေရာမှာလဲအဲ့လိုပေါ်လေဟိုတချို့ကဟိုအကျိုးကျေးဇူးတွေရှိကောင်းရှိမယ်ဒါပေမဲ့လဲအကျိုးကျေးဇူးတွေဒေသခံတွေကရပါမလားဆိုပြီးစိုးရင်ချက်တွေလည်းရှိနေတယ်ဆိုတော့အခုဆိုရင်ဒီဆရာတို့စီမှာလည်းဒီကြောက်ပြူစီမံကိန်းတွေစမယ်ဆိုတော့ဒီလိုစိုးရင်ချက်တွေနဲ့ပတ်သက်လို့ရောကျွန်တော်တို့ဟိုဘယ်လိုကာကွယ်သွားနိုင်မလဲ
ကျွန်တော်တို့ဒီကြောက်ပြူအစီအစဉ်ကတော့ဟိုကျွန်တော်တို့စတင်ပြီးတော့လှုပ်ဆောင်မယ်ဆိုတော့ဒီဆိုဂျူကတော့ဟိုတိတ်မမြင်ရသေးဘူးเนาะညီလာညီတိတ်မှုတွေကတော့အဲ့ဒီမှာစနေပြီကျွန်တော်တို့မတေးချိုးကိုပဲကြည့်ပါအာရေနံတဘာဝတံငွေလိုင်းတိဆောက်တယ်အဲ့အဲ့ဒီမှာမြေတိတ်မှုတွေရှိရဲနောက်ပြီးတော့ဟိုဒီပတ်ဝန်းကျင်ကအတောင်ယာရီပြည့်စည်ရဲအဲဂျီလုကားတွေလုံငန်းခွင်တွေမှာပြည့်စည်ရဲအဆိုးကျိုးတွေအများကြီးခံပြရဟိုကြုံကြရတာပေါ့ဗျာပြီးတော့ဒေသခံတွေအလုတ်ကင်ခွင်လန်းကြပြန်တော့ဟောသူတို့ကအလုတ်ကျန်းသမားတွေပဲရှိကြတယ်အဲသူတို့တရုတ်ပြည်ကလာတဲ့ပညာရှင်တွေကပဲအဲဒီတတ်သိပညာရှင်တွေကပဲအကုန်လုံးကိုလုတ်သွားတယ်ဆိုတော့ဒေသခံတွေမှာအလုတ်ကင်ဖွံ့ဖြိုးမှုကလည်းအဲမရှိဘူးဗျအဲနောက်ပိုင်းအကျိုးဆက်တွေကဘယ်လိုဖြစ်လာမလဲဆိုတော့ကျွန်တော်တို့မှတ်စားလို့မရသေးဘူးဥမာရင်းနှီးတင်းတမိုးတွေရောက်လာတယ်အဲတင်းတမိုးတွေပေါက်မယ်ရင်းနှီးတွေယိုဖိတ်မယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ရေပြင်တစ်ခုလုံးဟာညဉ့်ညရေပြင်ဖြစ်ပြီးတော့ဟောရခိုင်ဒေသခံတစ်ခုလုံးဒေသတစ်ခုလုံးကဥနာလို့စီးပွားပြတ်သွားနိုင်တယ်ဘောပြတ်သွားနိုင်တယ်အဲဒါပေမဲ့အဲ့ဒီကထွက်တဲ့အကျိုးအမြတ်ကိုဒီနေ့ထက်ကြီးရခိုင်ပြည်သူတွေဘလို့ရမှန်းလည်းမသိရခိုင်ပြည်နယ်တက်ဘလို့သုံးမှန်းလည်းမသိဘလို့သုံးလာမယ်ဆိုတာလည်းမရှင်းပြဘူးအဲကျွန်တော်တို့ဒေသကခုနကလိုပေါ့ဗျာအသေးဦးတွေကိုနှိပ်စားတယ်လို့ကျွန်တော်တို့ခံစားရတယ်အဲဒီပုံမှာလည်းမကျေနပ်မှုတွေကန့်ကွက်မှုတွေနိုင်ငံရေးအများကြီးဖြစ်ပေါ်ပါတယ်အဲအဲ့လိုပုံစံမျိုးဟိုနမူနာယူပြီးတော့ဒီဒေသအတွက်ကျွန်တော်တို့ဘလို့ဒီကရတဲ့ငွေကိုဘလောက်စိုက်သုံးမယ်အဲဘလောက်ဒီဒေသဖွံ့ဖြိုးရေးကိုလှုပ်ဆောင်မယ်ဆိုတာမျိုးနဲ့ပြည်သူတွေကိုပြန်လဲပြီးတော့ဒုက္ခတွေကိုပြန်ကုစားပေးမယ်ဆိုရင်ဒါမပြေလည်စရာအကြောင်းမရှိပါဘူးအဲ့လိုမဟုတ်ပဲနဲ့ရသမျှငါတို့ယူမယ်မင်းတို့ဘာလို့ရှင်လဲဆိုတဲ့သဘောမျိုးနဲ့ခမိတ်မိတ်လေးဆက်ဆံနေမယ်ဆိုရင်တော့အာဒါကဒီလမ်းတွေကဘယ်တော့မပြည့်ဘူးဖယ်ရယ်ဆိုတာကြီးကလည်းဘယ်တော့မှရလာမှာမဟုတ်ဘူးအဲအဲ့ဒါတွေကစပြီးတော့ကျွန်တော်တို့ကျေးဇူးရပါတော့။ဟောဒီကိုပိုင်းဒီတရားစရာအရင်းမြစ်တွေကိုကျွန်တော်တို့တွန်းရင်လည်းဒါတိုင်းသားအကုန်လုံးရဲ့ဆန္ဒပါပဲ။ဒေသခံအကုန်လုံးရဲ့ဆန္ဒပါပဲ။အဲ့လိုဖြင့်ဒီဝင်ငွေတစ်ဖက်တစ်လမ်းကကုစားပေးနိုင်။သူတို့ဒေသရဲ့ဖွံ့ဖြိုးမှုတွေကိုလုပ်ပေးနိုင်မယ်။အဲသူတို့အနာဂတ်လူငယ်တွေရဲ့မျိုးဆက်သစ်တွေရဲ့ဘဝတွေကိုထူထောင်ပေးနိုင်မယ်ဆိုရင်တော့ဟောဒီကိစ္စကတဖြည်းဖြည်းဟာလာကျွန်တော်တို့ပြောစရာတောင်မလိုပဲနဲ့ငြင်းငြင်းချမ်းချမ်းဖြစ်သွားမယ်အဲ့လိုကျွန်တော်တို့ကတော့ယူဆပါတယ်လက်ခံပါတယ်နော
်။ဟုတ်ကဲ့ကျေးဇူးပါ။နောက်တစ်ခုရှိတာဒီဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့တိုက်ဆက်ဆက်နေတဲ့ဒီတရားစာတာအရင်းမြစ်တွေကဒီပိပကတ်တွေဖြစ်အောင်အားပေးတယ်အထူးသဖြင့်ဒီတန်းသားလေတာဒေတာတွေမှာဆိုရင်လက်နက်ကန်ပိပကတ်တွေဖြစ်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်ဆိုပြီးတော့တချို့ပြောတာဆိုတာရှိပါတယ်ဆိုတော့ဒီလိုပေါ့လေဒီဖွံ့ဖြိုးရေးစီမံကိန်းနေနဲ့ဒီလက်နက်ကန်ပိပကတ်တွေချာမှာဟိုဆက်နွယ်မှုတွေကတကယ်ပဲကြီးကြီးမားမားရှိနေလားကျွန်တော်ဦးဆိုင်ဆန်ရေးသဘောထားကိုကြားချင်ပါတယ်ဦးဆိုင်ဆန်ရေးကဒီမှာဟိုပိုက်လိုင်းဖောက်လုပ်တဲ့စီမံကိန်းတွေမှာလည်းထိတွေ့နေတယ်ဆိုတော့လေ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကျွန်တော်ထင်တာဒီတမ်းွေပိုက်လိုင်းကအန္တရာယ်ကြီးမားဆုံးလို့ကျွန်တော်ထင်တာပဲအန္တရာယ်ဒုက္ခမိမိတွေ့နေတာပေါ့ဗျာအဲ့လိုအခုရွာကြားတို့ဘာလို့ဖြတ်လာတာတော့အဲမလွယ်တော့ဘူးလေဗျာ
ဟုတ်ကဲ့
ဒီဘောမှာဆိုရင်ပေါ်ကျတော့သမိုင်းမှဖြာကြီးမှာအဲ့နာစားတွင်းနဲ့ကတ်ကဲငါဆယ်လောက်ပဲကတ်ပြီးတော့မြုပ်သွားတာဗျာဒီသမိုင်းမှပေါ်ကျဖြာကြီးမှာကဲငါဆယ်လောက်ပဲ
ဟုတ်ကဲ့
လည်းနဲ့ဘာမှမကွာဘူးအဲ့မှာဖြတ်လာတာ
ဟုတ်ကဲ့ကျေးဇူးပါ
ဒီတဲ့ရွာကျွန်တော်နားလွယ်ရှင်နေရွာကြားထဲဖြတ်တာဗျာ
ဟုတ်ကဲ့
ဒီရေးကြီးမှဆုံးမှာကျွန်တော်လည်းလို့တွက်ဆတာပဲ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ဒီမှာဟိုတော်တော်ရှင်နေပေးထားတဲ့စာတချို့လည်းကျွန်တော်တို့ဖော်ပြခြင်းပါတယ်တယောက်ကတော့ Facebook ကပါသူကတော့ကန်ကန်ထွန်းဆင်ဖြူတော်ဆိုတဲ့ account ပိုင်ရှင်မှာသူကတော့မြန်မာပြည်မှာစောက်လူရေးပိုင်းမှာပဲဖြစ်ဖြစ်ရင်းနှီးမှုအပိုင်းမှာပဲဖြစ်ဖြစ်ပေါ့တဲ့လော်ဂျီမလုပ်ပါနဲ့လုပ်ငန်းတစ်ခုကိုစလုပ်ပြီးဆိုရင်အောက်ခြေကမှန်မှန်ကန်ကန်လေ့လာကြည့်ပြီးထေချာပြီးဆိုမှထိရရောက်ပြီးအောင်လုပ်ရပါမယ်တဲ့ဒါမှရင်းနှီးမြှုပ်နှံသူတွေပေါများတဲ့ပေါများအောင်ကျွန်တော်တို့ဆွဲဆောင်နိုင်မယ်အောက်ခြေမှာကြော်ခွက်လာရင်မဖြစ်တဲ့ပြဿနာတွေဖြစ်ပြီးအချိန်ကုန်လူမောဘသူအတွက်ပဲဖြစ်ဖြစ်နင့်နာစီပါတယ်နောက်ဆက်လို့ရမယ်ရင်းနှီးမြှုပ်နှံမှုတွေကလူမှုလူနေမှုအတွက်မြန်မြန်ဆန်ဆန်ပြောင်းလဲအောင်လက်တွေ့လုပ်နိုင်ရမယ်ဒါမှလည်းရင်းနှီးမြှုပ်နှံသူတွေမြန်မာနိုင်ငံကိုစိတ်ဝင်စားပါပါတဲ့နောက်တစ်ဆောင်လည်းရှိပါသေးတယ်ခင်ဗျ
ဟုတ်ကဲ့သူကတော့ဒေါခင်မျိုးဆွေပါ ဤမျိုးစုံနဲ့လက်ဖျားခံခဲ့ရဘူးတဲ့အောက်ခြေပြည်သူအများစုဟာအခြေခံလိုအပ်ချက်ကိုမှမပြည့်စုံတဲ့ဘဝမှာလှုပ်တင်လှုပ်ထိုက်တဲ့အလို့ဟုတ်မဟုတ်ဆိုတာကိုတေချာမသုံးသပ်ပဲအတန်ကြဲကြဲအော်ရက်ဖက်ကိုလိုက်နေကြတယ်လို့ထင်ပါတယ်။မာရွတ်နဲ့လှုပ်ရက်ကိုမကန့်ကွက်မိရင်အမားကျူးလွန်သူကိုထတ်ကျူးလွန်မှုအားပေးရာရောက်သလိုမှန်နေတဲ့အလို့ရက်ကိုကန့်ကွက်မိရင်လဲကျင့်ဝတ်နဲ့ညီတဲ့လူကောင်းတွေကအထင်သေးသွားပြီးတော့လောဘသမားတွေကတော့ကိုရမယ်ဟာကိုတော့နားမလဲတဲ့လူတွေဒီလိုလူမျိုးတွေကိုလက်ဖျားရမယ်ဆိုပြီးခေါင်းပုံဖြတ်ခံရမယ်ဆိုတာကိုအောက်ခြေလူရန်စားတွေသိအောင်တေချာရှင်းပြဖို့လိုပါတယ်တဲ့ကိုရပိုင်ခွင့်ကိုတေချာမသိပဲတလွဲတွေဆန္ဒပြနေရင်ကျင့်ဝတ်နဲ့ညီတဲ့လုပ်ငန်းတွေရောက်လာမှာမဟုတ်ပဲမတော်မတရားလုပ်မဲ့သူတွေရောက်လာဖို့များပါတယ်ပြည်သူတွေကိုပညာပေးတဲ့နေရာမှာတရုတ်ပြည်ကတိတ်တော်တာသူတို့ဖြစ်ချင်တဲ့အတွေ့အခေါ်ကိုစကလုံးလှလှလေးတွေသုံးပြီးကိုယ့်ကပတ်ကနဲ့မီဒီယာမျိုးစုံကနေပြီးပြည်သူတွေကောင်းတဲ့ရိုက်ထည့်ပေးလိုက်တာပဲကျမတို့နိုင်ငံမှာအသိပညာပေးလုပ်ငန်းတွေကိုအချိန်အဟုန်နဲ့စနစ်တကျလုပ်တင်တယ်လို့ထင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီလိုစီမံကိန်းတွေလုပ်တဲ့နေရာမှာဒီပေါ်လေဟိုနိုင်ငံတကာလူတွေဟိုဆွဲဆောင်တာတော့မှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီဟိုအစိုးရရောသက်ဆိုင်ရာလုပ်ငန်းတွေရောပွင့်လင်းမြင်သာမှုရှိဖို့အရေးကြီးရယ်ဆိုတော့လေကျွန်တော်တို့ဒီအရင်ကြုံခဲ့ပြီးတဲ့စီမံကိန်းတွေမြင့်ဆုံလို့ပြဿနာမျိုးတွေမှာကျွန်တော်တို့တွေးခဲ့ပြီးပါပြီဆိုတော့ဒီနေရာမှာဆရာဦးပေသံကိုကျွန်တော်တို့အစီအစဉ်အဆုံးမသက်ခင်မှာတစ်ချက်မေးချင်တာရှိပါတယ်ဆိုတော့ဒီလိုပေါ်လေပွင့်လင်းမြင်သာမှုတွေရှိဖို့လို့နောက်ဒေသခံတွေအရေးကိစ္စတွေထပ်သွင်းစဉ်းစားဖို့လို့တကယ့်ကိစ္စမျိုးတွေကိုခံခံမှာပါပေါ့လေဒီလိုစီဝါရင်းနှီးမျိုးနဲ့မူလေဝင်လာတဲ့အခါမျိုးမှာဟိုတွဲဖက်ပြီးပါလာဖို့ဆိုလို့ရှိရင်ထားပါတော့ကျွန်တော်တို့ဥပဒေကြောင်းအရာပဲဖြစ်ဖြစ်ဘလို့အစီအမံမျိုးတွေကျွန်တော်တို့လုပ်ဖို့လိုမလဲဆရာဦးပေသံဒီပြည်သူ့လွတ်တော်ကိုယ်စားလှယ်တူလည်းဖြစ်တယ်ဆိုတော့လွတ်တော်ပိုင်းအနေနဲ့ရောဒါမျိုးတွေကိုချက်မှတ်ဖို့ဘာတွေလုပ်ပေးနိုင်မလဲဆရာ
ကျွန်တော်တို့ကတော့ဒီရင်းနှီးမျိုးနဲ့ဥပဒေတွေမှာဒါတွေကိုထက်သိမ်းပြီးတော့ဟိုရေးဆွဲရပါလိမ့်မယ်အဲနောက်ပြီးတော့ပြည်သူရဲ့အတန်းတွေကိုကျွန်တော်နားထောင်ရမယ်လွတ်တော်ကိုယ်စားလှယ်တွေကအဲ့လိုပြဿနာဖြစ်နေတဲ့အကိစ္စတွေပေါ်မှာတွတ်တော်အစိုးတင်တာတို့မေးခွန်းမေးတာတို့အဲအဲ့လိုလုပ်ဖို့လဲလိုအပ်တယ်နောက်တော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အဲရေးဆွဲတဲ့စီမံကိန်းတွေအတွက်ဆိုရင်ကျွန်တော်တို့ဒါစာချုပ်ချုပ်တဲ့အခါအပိုင်းမှာပဲဖြစ်ဖြစ်ငွေကြီးတဲ့အခါပဲဖြစ်ဖြစ်အဲ့ဒါတွတ်တော်မှာလာပြီးတော့အတည်ပြုကြရပါတယ်ဝန်ကြီးတွေကလည်းလာပြီးရှင်းပြရပါတယ်အဲ့ဒီအချိန်ခါမှာကျွန်တော်တို့တွတ်တော်ပိုင်းအနေနဲ့ဟိုဒါတွေနားထောင်ပြီးတော့ပွင့်လင်းမြင်သာမှုရှိရှိဒီလိုရှင်းပြပြီးတော့နော်ဒါကျွန်တော်တို့ရဲ့ထင်မြင်ချက်တွေကျွန်တော်ကောက်ွက်မယ်ဆိုလဲကောက်ွက်မယ်အကြံပေးမယ်ဆိုလဲအကြံပေးမယ်အဲ့ဒါလွတ်တော်ရဲ့အပိုင်းကလိုရမှာဖြစ်ပါတယ်အဓိကတော့အစိုးရအပိုင်းဖြစ်ပါတယ်အစိုးရအပိုင်းကဒါဝင်ငွေတစ်ခုတည်းကိုမကြည့်ပဲနဲ့ဒေသခံတွေရဲ့အဲဒီဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ဒီဒေသခံတွေရဲ့စံနာတွေစံနာဖော်ထုတ်တာတွေအလားအတန်တွေကိုဒီလွတ်တော်ကတစ်ချက်နားထောင်မယ်ပြီးတော့ဥပဒေပြုတဲ့အခါမှာရေးဆွဲမယ်အဲ့ဒါတွေကိုလွတ်တော်မှာပြန်ရှင်းပြမယ်ဒီလိုကိုပြန်ရှင်းပြမယ်အဲ့လိုအရင်ရှိအစိုးရအရင်ခေတ်တုန်းကလုပ်ခဲ့တဲ့လုပ်နည်းလုပ်ဆောင်မှုမဟုတ်ပဲနဲ့ဒီနေ့ပြည်သူတွေကိုပြင်းပြင်းထန်ထန်ချက်ပြမယ်ပြီးတော့ခုနကကျွန်တော်တို့
ဟုတ်ကဲ့ပါဆရာဦးပေသံကျွန်တော်တို့လည်းအချိန်တလောက်ပဲရတဲ့အတွက်ဒီနေရာမှာပဲအဆုံးသတ်ခွင့်ပြုပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
ထုတ်လုပ်သူမတင်ကြီးထိုင်းတဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့တနအိစားအစီအစဉ်ကိုအစီအစဉ်ပြပေးခြင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါခရော့ချန်ရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင
်ပြည်သူနိုင်ငံပါရီမျိုးတော်ကအထက်ကရရှောင်းစိလီစီလမ်းမကြီးပေါ်မှာအကြမ်းဖက်သမားရဲ့တိုက်ခိုက်မှုကြောင့်သေဆုံးခဲ့ရတဲ့ရဲဝင်တဲ့အတွက်အောက်ပြည်ဝယ်ဂုဏ်ပြုခန်းနာကိုဒီကနေ့ကျင်းပတာမှာရွေးကောက်ပွဲဝင်သမ္မတလောင်းတွေဖြစ်ကြတဲ့ Emmanuel Macron နဲ့ Marine Le Pen တို့လည်းဒီကနေ့တက်ရောက်ကြပါတယ်ပါရီမျိုးလည်းကလမ်းမကြီးပေါ်မှာပြီးခဲ့တဲ့ကြာသပတေးညပိုင်းတုန်းကတနက်သမားတွေရဲ့ပြစ်ခတ်မှုကြောင့်ရဲရရှိတယောက်သေဆုံးပြီးတော့နှစ်ယောက်ဒဏ်ရာရခဲ့တာပါဒီဖြစ်ရပ်တွင်ရပ်ပိုင်းတွင်ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတော့လေလက်အဝါဒီသမ္မတလောင်း Macron နဲ့မြို့သားရေးဝါဒီ Le Pen တို့ကတအူကားမှရွေးကောက်ပွဲမှာမဲအပြတ်အသတ်နိုင်ရတာမရှိခဲ့ပါဘူးရှင်မြောက်ကိုရီးယားတက်မတော်တီထောင်ချီ85နှစ်ပြည့်နှစ်ပတ်လည်အထိမ့်မဲ့အဖြစ်နဲ့မြောက်ကိုရီးယားနိုင်ငံအရှေ့ဘက်ဆိတ်ကမ်းမြို့ဝန်ဆံမှာတကယ့်စစ်ပွဲတစ်ခုမှလို့အစမ်းလေးချင်းဖြစ်ခဲ့တဲ့စီးလေးချင်းမှုကြီးတစ်ခုလုပ်ခဲ့တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနကပြောပါရယ်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့မြောက်ကိုရီးယားအနေနဲ့ဒီအထေကရနှစ်ပတ်လည်နေ့မှာ6ချိန်မြောက်နျူကလ িয়ার ဆက်တပ်မှုဒါမှမဟုတ်ရင်လည်းဒုံးကျည်ဆက်တပ်ပြင်လုပ်မှုလုပ်နိုင်တယ်ဆိုပြီးတော့လိလာသူတွေကအစောပိုင်းတုန်းကခံမှန်းခဲ့ကြပြီးမယ်လို့ဒီကနေ့နောက်ပိုင်းအထိတော့အဲ့ဒီလိုဆက်တပ်မှုမျိုးတစ်ခုမှမဖြစ်ခဲ့ပါဘူးရှင်ပါကစ္စတန်ရဲ့အနောက်ပြောက်ပိုင်းကချီလက်ဒေသတစ်ခုမှာဒီကနေ့လမ်းပိတ်တောက်ပေါ်ပောက်ခွဲတာကြောင့်လူ14ဦးထက်မနည်းသေဆုံးပြီးတော့နောက်ထပ်9ဦးထိခိုက်ဒဏ်ရာရသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ဒေသလူမျိုးစုခရိုင် Quorum Agency မှာဖြစ်ခဲ့တဲ့ဒီကနေ့တိုက်ခိုက်မှုဟာခီးတဲ့တင်ဘတ်စ်ကအသေးတစီကိုပြစ်ပတ်ထားတိုက်ခိုက်တာဖြစ်ပြီးတော့သေဆုံးသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါရရှင်။
တရင်ချင်းချက်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမတ်တင်ကြီးထိုက်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီကယ်ဒူဗန်စကီဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9.30လိုင်းဒိုမီတာ48 kHz 6.85လိုင်းဒိုမီတာ50 kHz 9.55နဲ့လိုင်းလမီတာ190 kHz 15.55ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်ဒေါက်တာရှင်များနဲ့ကမြန်မာပြည်သူပြည်သားအပေါင်းချမ်းမွှင်လမ်းပါစေရှင်
This program has come to you from the Voice of America, Washington.